Welcome to the Voice of America in Burmese.
မင်္ဂလာရှိရမနက်ခင်းဖြစ်ကြပါစေခင်ဗျာအမေရိကန်ပြည်ထောင်စု Washington DC ကနေ2015ခုနှစ်နိုဝင်ဘာလ16ရက်တနင်္လာနေ့မနက်ခင်း VOE စီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းနိုမီတာ3240နဲ့49ရုပ်ကနေတိုက်ရိုက်တန်လွှင့်နေပါပြီဒီမနက်အစီအစဉ်မှုကတော့ကျွန်တော်ရဲကောင်ဖြစ်ပါတယ
်ဒီမှာရှားဖောင်ပါဒီမနက်အတွက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြေညာပေးမှာဖြစ်ပါတယ်ပဲရစ်မြို့တိုက်ခိုက်မှုမှာတန်တရားရှိသူ3ဦးရဲ့ဓာတ်ပုံကိုရဲတွေကထုတ်ဖော်ကြေညာလိုက်တဲ့အကြောင်းပဲရစ်မြို့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လက်သက်တဲ့အခန်းတွေရှားဖွေရမှာအမေရိကန်ပြည်ထောင်စုကပြင်သစ်နိုင်ငံကိုကူညီသွားမယ်လို့သမ္မတအိုဘားမားကပြောတဲ့အကြောင်းနဲ့ရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်တဲ့မေရလအကြောင်းဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါဒီနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
တော်မန်းဟူဒီကမေဒီယောကနေဖုံးဆက်ပြီးတော့မှဒီကော်မန်းဆန်းကိုသွားပြီးမိတာရခံပြီးဖို့ပြောတဲ့အတွက်ဦးဝေးတိန်ကဒါရောက်ရတဲ့အကြောင်းပြောတယ်အစာငတ်ခံဆန္ဒ
ပြနေဒါကတော့နိုင်ငံရေးကျင်းသားများလွတ်မြောက်ဖို့အစာငတ်ခံဆန္ဒပြနေတဲ့ဘာကဘာကြောင်းသားကောင်းဆောင်ကိုအောင်ဆန်းမိုင်းရဲ့အခြေအနေဘယ်လိုရှိလဲဆိုတာကိုပြောကြားသွားခဲ့တာဖြစ်ပါတယ်ဒါအပြင်ရွေးကောက်ပွဲအတွက် message စီယုံရွေးကောက်ပွဲကလာအတော်အတွင်းမှာနိုင်ငံရေးပါတီတွေကြုံတွေ့ခဲ့ရတဲ့အခက်အခဲတွေနဲ့ကျင့်ဝတ်နဲ့မညီတဲ့မဲဆွဲစည်းရုံးတွေဘယ်လိုရှိခဲ့လဲဆိုတာလည်းကြားရမှာပါဒီကြောင်းနေအပအဝင်မြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းမြန်မာပြည်ကပေးစာအစီအစဉ်နဲ့ဥစည်းသူအောင်မြင်ပြည်ရင်းသတင်းသုံးသက်ချက်စတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းကုမနမနာဆင်ရဖို့ရှိပါတယ်ခင်ဗျာဒါတွေကိုအလှန့်ပေးခင်မှာအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုကိုရှားပောင်နဲ့ကိုညောင်ဝင်းအောင်တို့ကကြီးညာပေးပါမယ်ခင်ဗျာ
လူပေါင်း130ဦးသေဆုံးခဲ့ရတဲ့တောက်ကြနေညာဖဲရစ်မြို့တိုက်ခိုက်မှုနဲ့ပတ်သက်တဲ့တန်တရာဖြစ်ခံရသူ3ဦးဓာတ်ပုံကိုပြင်သစ်ရဲတွေကထုတ်ဖော်ကြေညာလိုက်ပြီးဖြစ်ပါတယ်။သေဆုံးသူစီးရင်ထဲမှာဆေးရုံရောက်ပြီးမှသေဆုံးသူ3ဦးလည်းပါဝင်ပါတယ်။တန်တရာဖြစ်ခံရသူတဦးဖြစ်တဲ့အသက်26နှစ်အရွယ်ရှိဆာလပ်အက်ဒီစလမ်ဟာဘယ်လ်ဂျီယံနိုင်ငံဘရာဇီးလ်မြို့မှာမွေးဖွားသူဖြစ်ပါတယ်။ဒီ၈ရောက်မြောက်တန်တရာဖြစ်ခံရသူဟာအန်ဒီယယ်ရှိပြီးသူနဲ့ပတ်သက်တဲ့အချက်လက်တွေရှိလို့ရှိရင်အာနာပါတွေကိုအကြောင်းကြားဖို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သူဟာတောက်ကြနေကဖဲရစ်မြို့တဝိုက်တိုက်ခိုက်ခံရမှုနဲ့ဆက်နွယ်မှုရှိတဲ့ညီအကို၃ဦးထဲကတူဦးဖြစ်ပါတယ်။သူ့ညီအကိုတွေထဲကတူဦးဖြစ်တဲ့အီဘရာဟန်ဆလာဟာလူပေါင်း80လောက်တည်ဆုံခဲ့တဲ့ဘာတာဂလန်ဖျော်ဖြေရေးပွဲရုံတွင်အသေးခံဘုံခွဲတိုက်ခိုက်သူဖြစ်ပါတယ်။တတိယမြောက်ညီအကိုတူဦးကိုတော့အာနာပါတွေကဖမ်းဆီးထားပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးအလူတော်တော်များများကိုပြင်သစ်ရဲနဲ့ဘယ်လ်ဂျီယံရဲတွေဖမ်းဆီးထားတယ်လို့တန်တရာဖြစ်ခံရသူတွေရဲ့မိသားစုဝင်တွေနဲ့ဆက်ဆက်မှုရှိသူတွေကိုလည်းစစ်ဆေးမေးမြန်းနေပါတယ်။ပြင်သစ်အသေးခံဘုံခွဲတိုက်ခိုက်သူ3ဦးဟာဘသူဘဝဖြစ်တယ်ဆိုတာကိုအတည်ပြုလို့ရပြီလို့လည်းပြင်သစ်သတင်းဌာနကဆိုပါတယ်။ဒါအပြင်တိုက်ခိုက်သူတွေတုံးခဲ့တယ်လို့ထင်ရတဲ့ကားနှင်းကိုလည်းတွေ့ရှိခဲ့ကြောင်းလည်းဖော်ပြထားပါတယ်။အဲ့ဒီကားတွေဟာဘယ်လ်ဂျီယံလိုင်စင်ပြတက်ထားတဲ့ကားတွေဖြစ်ပါတယ်။ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပထမဦးဆုံးတီးပြလို့ရတဲ့အကြံဖက်သမားအိုမာအစ္စမဲလ်မော့စတီဖိုင်နဲ့အနီးဆက်ဆုံးဆွေမျိုးတွေကိုပြင်သစ်ရဲတွေကတနင်္ဂနွေနေ့မှာစစ်ဆေးမေးမြန်းခဲ့ပါတယ်။ကဘာတဝမ်းကိုတုံ့လုံစေခဲ့တဲ့ဒီတပ်ဖြတ်မှုကြီးရဲ့ဝန်ထမ်းချင်းတတိယမြောက်နေ့ဖြစ်ပြင်သစ်တွေအထိမ်းအမှတ်ထားတဲ့နေ့မှာပဲအာနာပိုင်တွေကလူ6ဦးကိုဖမ်းဆီးထိန်းသိမ်းလိုက်ပြီးအဲ့ဒီထဲမှာမော့စတီဖိုင်ရဲ့အဖေညီကိုနဲ့ခင်မတို့လည်းပါဝင်ပါတယ် Mostify ဟာ9ယောက်မြောက်အကြမ်းဖက်တိုက်ခိုက်သူဖြစ်ပြီးသူတို့တွေအားလုံးဟာပောက်ခွဲရေးပစ္စည်းတွေပါတဲ့အင်ဂျီတွေကိုဝတ်ဆင်ထားကြပါတယ်သူတို့တွေအားလုံးဟာပြစ်ခတ်တိုက်ခိုက်မှုအတွင်းမှာပဲတည်ဆုံးခဲ့တာလည်းဖြစ်ပါတယ်တည်ဆုံးသူ6ဦးဟာသူတို့ကိုယ်ပေါ်ကပောက်ခွဲရေးပစ္စည်းကိုဖောက်ပြီးတော့တည်ဆုံးခဲ့တာဖြစ်ပြီးကြံ2ဦးကတော့ရဲကပြစ်တက်လိုက်တာဖြစ်ပါတယ်အဲ့ဒီလူ9ဦးထဲက3ဦးဟာပြင်သစ်နိုင်ငံသားတွေဖြစ်ကြပါတယ် Mostify ဟာရာဇဝတ်မှုအနေနဲ့ကျူးလွန်ခဲ့သူလို့လည်းရဲတွေကတိထားပြီးတော့အကျန်းဖက်သမားနဲ့ဆက်ဆက်ပြီးဘယ်တော့မှစုံစမ်းစစ်ဆေးမခံရတဲ့အကြောင်းပြင်သစ်ဆိုရရှိနေ Francois Moulins ကဆိုပါတယ်အသက်29နှစ်အရွယ် Mostify ဟာ Paris မြို့နဲ့နီးတဲ့ Shutter မှာနေထိုင်သူဖြစ်ပါတယ်ရှင်
တောက်ကြနေညာက Paris မြို့မှာလူအစုပြုံလိုက်တက်ခဲ့တဲ့လက်သက်တရားခံဒီရှာဖွေရေးမှာအမေရိကန်ပြည်ထောင်စုကပြင်သစ်နိုင်ငံကိုကူညီသွားမယ်လို့သမ္မတအိုဘားမားကပြောဆိုလိုက်ပြီးအဲဆစ်သွေးကြွအုပ်စုတွေရှင်းလင်းရေးကိုအရင်ထက်နှဆတိုးပြီးလှုပ်ဆောင်သွားမယ်လို့ကြေညာပေးလိုက်ပါတယ်တူရကီနိုင်ငံမှာကျင်းပတဲ့ G20 ထိပ်သီးညီလာခံစတင်တဲ့တနင်္ဂနွေနေ့မှာတူရကီသမ္မတ ဖယစ်အဒါဂွန်နဲ့တွေ့ဆုံပြီးသမ္မတဥဘာမကပြောဆိုလိုက်တာလည်းဖြစ်ပါတယ်။စီးရီးယားနိုင်ငံမှာငြိမ်းချမ်းတဲ့အသွင်ကူးပြောင်းမှုဖြစ်လာအောင်မဟာမိတ်နိုင်ငံတွေအရင်ထက်နှစားတိုးပြီးဝိုင်းဝန်းစူးစမ်းလှုပ်ဆောင်ကြဖို့နဲ့ပြင်သစ်နဲ့အခြားကမ္ဘာနိုင်ငံတွေမှာလူတွေထိခိုက်ခံစားရအောင်အကြမ်းဖက်နေတဲ့အဲဆစ်သွေးကြွတွေကိုခြေမုံရေးအခုထက်ပိုပြီးလှုပ်သွားဖို့လိုတယ်လို့ဥဘာမကပြောသွားတာပါ။မှားယွင်းတဲ့အယူအဆတွေနဲ့ပဲရစ်မြို့ကအပြစ်မဲ့ပြည်သူတွေကိုတောက်ကြနေညာကတိုက်ခတ်ခဲ့တာဟာပြင်းထန်နိုင်ငံတစ်ခုတည်းကိုတိုက်ခတ်ခဲ့တာမဟုတ်တယ်လို့တူရကီအပါအဝင်ယဉ်ကျေးတဲ့ကမ္ဘာတစ်ခုလုံးကိုတိုက်ခိုက်တာမျိုးဖြစ်တယ်လို့ပြီးခဲ့တဲ့လကအန်ကာရာမြို့မှာဘုံးခွဲမှုနှစ်ခုဖြစ်ပွားပြီးလူတရာကျော်အသက်ခံခဲ့ရတဲ့ဖြစ်ရပ်ကိုရည်ညွှန်းကသမ္မတဥဘာမကအကြမ်းဖက်သမားတွေကိုပြစ်တင်လိုက်ပါတယ်။အဲဆစ်သွေးကြောအုပ်စုတွေကတော့အန်ကာရာနဲ့ပဲရစ်မြို့တွေကိုသူတို့တိုက်ခိုက်ခဲ့တာပါလို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။
အရှိလေပိုင်းမှာလင်းနစ်ကြဖြစ်နေတဲ့ပြည်တွင်းစစ်ကိုအဆုံးသတ်ဖို့အတွက်ဆီးရီးယားမှာနိုင်ငံရဲ့ပြောင်းလဲကိုဆီးရီးယားတွေကဦးဆောင်ဖို့လိုတယ်လို့ကုလသမဂ္ဂရဲ့ဂျာဝင်ညှိနှိုင်းမှုတွေနဲ့အပြစ်ခတ်ရဆဲဖို့လိုအပ်တယ်လို့အမေရိကန်သမ္မတဘရက်အိုဘမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တနင်္ဂနွေနေ့မှာသဘောတူခဲ့ကြပါတယ်ကမ္ဘာစစ်မှုထိပ်သီးနိုင်ငံများ G20 စီးပွားရေးညီလာခံကျင်းပတဲ့တူရကီနိုင်ငံအန်တလျာမြို့မှာနိုင်ငံခေါင်းဆောင်တွေအနေနဲ့ညီလာခံအပြင်ဘက်မှာ35မိနစ်ကြာတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံမှုကိုအင်ဖြူတော်ကအပြုသဘောဆောင်တဲ့ဆွေးနွေးမှုလို့ခေါ်ဆိုသလိုတခြားကမ္ဘာတွေ့ဆုံဆွေးနွေးပွဲတွေအတွင်းမကြာခဏရန်လိုဆန့်ကျင်ပြောဆိုလေးရှိတဲ့ဒီနိုင်ငံခေါင်းဆောင်ရဲ့ပြောင်းလဲမှုဖြစ်တယ်လို့လည်းဆိုပါတယ်။အိုဘားမားနဲ့တွေ့ဆုံရမှာရုရှားခေါင်းဆောင်အနေနဲ့အတော်လေးအသေးစိတ်ကြတဲ့အပြန်အလှန်စကားပြောဆိုမှုလုပ်ခဲ့တယ်လို့ပူတင်ရဲ့နိုင်ငံကြားရေးရအကြံပေးပုဂ္ဂိုလ်ယူရီဥရှခါကဆိုပါတယ်။ပြီးခဲ့တဲ့အပတ်တွေတုန်းကဗီယက်နမ်မြို့တွေ့ဆုံဆွေးနွေးပွဲအတွင်းမှာသံတမန်ရေးတိုးတက်မှုတွေလှုပ်ဆောင်နိုင်ခဲ့တဲ့ဆိုတာကိုအိုဘားမားနဲ့ပူတင်ရောက်စလုံးသတိထားမိကြတယ်လို့လည်းအင်ဖြူရောတာဝန်ရှိသူတဦးကပြောပါတယ်။တစ်ချိန်တည်းမှာပဲဆီးရီးယားက IS ကိစ္စဆောင်ရွက်ရာမှာရုရှားစစ်တပ်ရဲ့ပါဝင်မှုကအရေးကြီးတယ်ဆိုတာသတိပြုမိကြောင်းနဲ့ဆီးရီးယားက IS စစ်သွေးကြွတွေကိုခြေမုံရာမှာပါဝင်တဲ့နိုင်ငံအားလုံးကိုလည်းကြိုဆိုကြောင်းအိုဘားမားကပြောပါတယ်ရှင်။
ပြင်သစ်နိုင်ငံကဆိုးရွားတဲ့အကြမ်းဖက်တိုက်ခိုက်ခံရမှုကြောင့်အမေရိကန်နိုင်ငံကိုတိုက်ခိုက်ဖို့ရည်ရွယ်ထားတဲ့အိုင်အက်စ်သွေးကြွအုပ်စုရဲ့ခြေလှမ်းကိုပြန်ပြီးအာရုံစိုက်ဖို့ဖြစ်စေခဲ့ပါတယ်။ပြင်သစ်တိုက်ခိုက်ခံရမှုကိုတကမ္ဘာလုံးကဂိယူနာတက်နေချိန်မှာပဲအမေရိကန်ဟာလဲအိုင်အက်စ်သွေးကြွတွေရဲ့ပြစ်မှတ်တဲ့ရှိနေသေးပဲဆိုတာကိုအမေရိကန်လွှတ်တော်အမတ်တွေကသတိပြုမိကြပါတယ်။အမေရိကန်ကိုပြစ်မှတ်ထားတိုက်ခိုက်ဖို့မလွယ်ပါဘူးလို့ထောင်လိုင်းရေးကော်မတီတိတ်တန်းဒီမိုကရက်ခေါင်းဆောင်တဦးဖြစ်တဲ့အမေရိကန်အောက်လွှတ်တော်အမတ်အဒမ်ရှစ်က ABC ရုပ်သံဌာနကိုပြောဆိုပါရယ်ဒါပေမဲ့ IS သွေးကြောတွေဟာအမေရိကန်နိုင်ငံထဲမှာတိုက်ချင်တဲ့ဆန္ဒပြင်းပြနေတယ်ဆိုတာကိုနားလေကြောင်းလည်းသူကပြောပါရယ်ဆီးရီးယားနဲ့အီရတ်မှာအစီအစဉ်တွေလုပ်ပြီး IS တွေကအမေရိကန်ကိုလာတိုက်တဲ့ဟာမျိုးအဖြစ်မခံနိုင်ဘူးလို့ရှစ်ကပြောပါရယ်အခုချိန်ထိတော့အမေရိကန်နိုင်ငံကိုတိုက်မယ်ဆိုပြီးတိုက်ရိုက်ချင်းချောက်တာမျိုးမရှိပေမဲ့သတိဝိရိယနဲ့နေနေရတယ်လို့အိုဘားမားရဲ့လက်ထောက်အမျိုးသားလူညုံရေးအကြံပေးဘန်ရော့စ်ကပြောဆိုပါတယ
်ဘီအိုအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနေသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်မြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကနေနိုဝင်ဘာလ15ရက်နေ့ဒီတီဝင်ထုတ်ပြန်တဲ့နိုဝင်ဘာလ6ရက်နေ့ထွေထွေရွေးကောက်ပွဲရလအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြည်သူ့လွတ်တော်နေရာ955နေရာအမျိုးသားလွတ်တော်နေရာ135နေရာနဲ့တိုင်းဒေသကြီးကိုစလဲနေရာ460နေရာရရှိထားပါတယ် NLD ပါတီနဲ့အဓိကပြိုင်ဘက်ဖြစ်တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီ USDP ကတော့ပြည်သူ့လွတ်တော်နေရာ29နေရာအမျိုးသားလွတ်တော်နေရာ12နေရာနဲ့တိုင်းဒေသကြီးလွတ်တော်84နေရာရရှိထားပါတယ်ရှင်
2012ခုနှစ်နဲ့2014ခုနှစ်တုန်းကလိုပဲပြီးခဲ့တဲ့အောက်တိုဘာလတုန်းကတာဝဲပြစ်ဒုံးကြီးစမ်းသက်ပြစ်လွတ်တဲ့စီးရေးလေးကျင့်အခမ်းအနားကိုမြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းကကြည့်နေတဲ့ဗီဒီယိုဖိုင်တစ်ခုမကြသေးခင်ကထွက်ပေါ်ခဲ့ပါတယ်ဒုံးကြီးစမ်းသက်ပြစ်လွတ်မှုလုံမှာမို့မြောက်ကိုရီးယားနိုင်ငံရဲ့အရှိဘက်ပင်လယ်ပြင်မှာနိုဝင်ဘာ17ရက်နေ့ဒီဇင်ဘာ9ရက်နေ့ထိတင်းမော့တွေလုံးဝဖြတ်တန်းသွားလာခြင်းမပြုဖို့မြောက်ကိုရီးယားအာဏာပိုင်တွေကကြိုတင်တရိပ်ပေးထားပါတယ်
ပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး ရာဟီလ်ဆာရီဖာလာမဲ့တနင်္လာနေ့ကျရင်အရေးပါတဲ့၅ရက်ကြာခီးစဉ်ဖြစ်အမေရိကန်နိုင်ငံကိုလာရောက်လက်ပတ်ဖို့ရှိပါတယ်ရှင် Direct from Washington The
Voice of America The ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားပောင်းနဲ့ကိုညောင်ဝင်းအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုလှည့်ပေးပါစီနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ဖို့အတွက်အစာငတ်ခံဆန္ဒပြနေတဲ့ဘာကသာများအဖွဲ့ချုပ်ခေါင်းဆောင်ကိုအောင်မှိုင်းဆန်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစာငတ်ခံဆန္ဒပြမှုကိုရပ်တန့်ပေးဖို့မြစ်တာရက်ခံခဲ့ပြီးမဲ့ကိုအောင်မှိုင်းဆန်းကတော့သူ့ရည်မှန်းချက်ပြေဝတဲ့အထိအစာငတ်ခံဆန္ဒပြမှုကိုဆက်လုပ်သွားမယ်လို့ပြောပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မတ်အေးအေးမာကပြောပြပေးမှာပ
ါဘာကသာများအဖွဲ့ချုပ်ကခေါင်းဆောင်တူဦးဖြစ်တဲ့ကိုအောင်မှိုင်းဆန်းအပါဝင်ကျောင်းသား၃ဦးဟာအစာငတ်ခံဆန္ဒပြတာကြောင့်ကျန်းမာရေးအခြေအနေဆိုးဝါးလာပြီးရန်ကုန်ဆေးရုံကြီးမှာစစ်စစ်ကုသမှုခံယူနေရပါတယ်။မနေ့ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောရေးဆိုခွင့်ရှိသူဦးဝင်းထိန်ကဒေါ်အောင်ဆန်းစုကြည်ကိုစားလာရောက်ပြီးအစာငတ်ခံဆန္ဒပြတာကိုရန်နာဖို့အတွက်မြစ်တာရက်ခံခဲ့ပါတယ်။ကိုအောင်မှိုင်းဆန်းကတော့သူ့ရည်မှန်းချက်တစ်ခုပြည့်တဲ့အထိလှုပ်သွားမယ်လို့ပြောခဲ့ကြောင်းဥဝင်းထိန်လာရောက်ပြီးပြောဆိုချင်းအနားမှာရှိနေတဲ့ចောင်းသားတူကပြန်ပြောပြခဲ့ပါတယ်
။တော်မန်းသူကြီးကမေဒီကနေဖုန်းဆက်ပြီးတော့မှဒီကော်မိုင်းဆန်းကိုသွားပြီးမိသားရခံပြီးဖို့ပြောတဲ့အတွက်ဥဝင်းထိန်ကဓာတ်ရောက်ရတဲ့အကြောင်းပြောတယ်။အစံငယ်ကစာပြနေတာကိုအတိအမှတ်ပြုကြောင်းဘုံကြီးလေးကြောင်းဒီအခုကြောင်းကလာတဲ့ခုမှာပါနော်။စာငယ်ကသူ့ကိုကြားလိုက်တာနေပြီဆိုတော့ရန်တာပြီးသူ့မိသားရခံနေ။ဒါကဒီလိုအချိန်မှာဒီဟာကိုအကြောင်းပြုပြီးတော့မှမငြိမ်မသက်ဖြစ်ပါဘူး။သူ့လူကန်နဲ့ကြောင်းရန်တာပြီးသူ့မိသားရခံတယ်ကိုမိုင်းဆန်းကတော့ဇာမျိုးလာတာကိုတွေ့လို့ပဲပေါ့အထူးကတော့ဗျာသူကစိုက်ပွဲကတောင်းဆိုမှုကလိမိတ်တစ်ခုရှိတယ်ပေါ့အဲ့ဒီလိမိတ်ကိုရောက်လို့ရှိရင်ကတော့သူချမ်းတယ်ဆိုတဲ့အကြောင်းကိုပြန်ပြောလိုက်တယ်ခင်ဗျာသူလက်ရှိမှာတော့သူဆက်ပြီးတော့စိုက်ပွဲဝင်နေတယ်မရှိပါဘူး
တနင်္ဂနွေနေ့မှာတော့ကိုအောင်မိုင်းဆန်းရဲ့အသေးနဲ့ကြောက်ကအခြေအနေတွေထိခိုက်မှုတွေရှိလာကြောင်းဆရာဝန်တွေကပြောဆိုခဲ့တယ်ဆိုပြီးဆေးရုံတက်နေတဲ့ចောင်းသားတွေကိုအနီးကကူညီနေတဲ့မတ်အေးခိုင်ကလည်းပြောပြပါဗျာဒီန
ေ့ဆိုလို့ရှိရင်ဒီမှာဒီဝင်းနေနဲ့သွားတယ်လေသွားတာဒီနေ့အမျိုးရောင်းနေပါတယ်အမျိုးရောင်းပါတော့ဒီနေ့အထက်ဆောင်နဲ့ဒီဟာနဲ့ဓာတ်မှန်ရလိုက်တော့သူကကြောက်ခက်နဲ့အသေးနဲ့ချိန်နေတယ်ပေါ့နော်ပြောင်းနေပြောရင်ဒီနေ့ဆန်တော့ brush ကြရတဲ့အခုတော့သူ့ကိုအတင်းကျွန်တော်တို့ပြောဆိုတော့ပေးလေးတော့ချိန်တာပါဆိုတော့ဒီဟာဟန်းတော့တော့မသိခိုက်ဘူးဆရာတွေကပြောတယ်နိပြောသွားတယ်အားလေးဝင်ပြီးအားလေးပြန်သွားပြီး pressure 40နှစ်ချီကျသွားတော့လေ
အစာငတ်ခံဆန္ဒပြနေတဲ့ចောင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့အတွက်နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့နိုင်ငံရေးပါတီတွေတနင်္ဂနွေနေ့ကတွေ့ဆုံချိန်မှာလူ့ဘောင်သစ်ဒီမိုကရက်တစ်ပါတီအပါအဝင်နိုင်ငံရေးပါတီ၄ခုလောက်ကတောင်းဆိုခဲ့ကြောင်းလူ့ဘောင်သစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းအခုလိုပြောပါတယ
်သူတက်တာအတွင်းမှာသူတက်တာအချိန်လေးတွေတုံးလေးလာအဲ့ဒီတန်းတန်းလေးလောက်အတွင်းမှာသူလုတ်ပြလို့ရတဲ့ကိစ္စတွေရှိတာဆိုအဲ့ဒါလေးကိုလုတ်ပြဖို့တောင်းဆိုတာပေါ့နော်သူကဟိုចောင်းသားကိစ္စဆိုလို့ရှိရင်အရေးကြီးဖြစ်နေပြီလေအစားငက်ခံစားနောက်ပြတဲ့လူတွေကဟိုဟာလေဆရာဝန်ဆဲဝန်ကြီးပါရောက်နေတယ်ဆိုတော့အဲ့ကိစ္စကမြန်မြန်ဆန်ဆန်လုတ်ပြဖို့လိုတယ်ရေးစီလို့ရမယ့်ကိစ္စတွေကသူလုတ်ပြလို့မရဘူးလက်တလောဆောင်ရမယ့်ကိစ္စကတော့လူလုံးထုံးလုံးကြီးတွေဥရတွေကြည့်လို့သူဆောင်ရပြရမှာလို့ပြောတယ်အတိအကျပါဘူးလုတ်ပြရပါဘူးလုတ်မလို့တော့မပြောဘူးပေါ့နော်
နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်ចောင်းသားတွေအစာငတ်ခံဆန္ဒပြတောင်းဆိုနေတာဟာနိုင်ငံရေးမငြိမ်မသက်ဖြစ်အောင်လုပ်နေတာမဟုတ်တဲ့အကြောင်းရွေးကောက်ပွဲအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးအတွက်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဘက္ကတများအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူကိုအောင်နေပိုင်ကလည်းဆိုပါတယ
်ចောင်းသားတွေရဲ့တောင်းဆိုလှုပ်ရှားမှုဟာဟိုပေါ်တော့ဒီလိုမျိုးမီးစားတဲ့ပွဲမဟုတ်ဘဲနဲ့ဒီနိုင်ငံရေးလက်ရှိဗမာပြည်ရဲ့နိုင်ငံရေးဖြစ်စဉ်ကိုမီးမောင်းထိုးနေတဲ့ပြရတဲ့အခုလို့ကျွန်တော်တို့မြင်နေသူအနေနဲ့အပြေးအဝါတော့လုံနိုင်မယ်လို့တော့ကျွန်တော်တို့မြင်ပါတယ်။သို့တော်လည်းလက်ရှိချိန်နေပြီးတော့ကျွန်တော်နိုင်ငံရေးကျင်းသားတွေတက်ကြလို့ရှားပြီးကျောင်းသားတွေဒီနေ့ပြီးတော့ဆောင်နေမှာပဲရှိနေတယ်ဖြစ်နေ။ဒီကြားထဲမှာပဲဒီအဲ့ဒီနိုင်ငံရေးကျင်းသားတွေတမျှော်ရတဲ့ဆာရခံဆန္ဒပြတဲ့လှူရှားမှုတွေကလည်းအခုအသက်အနေဆုံးဆုံးနိုင်နေနေတာဒီကလှူရှားနေတဲ့နေသားမျိုးတွေဒါဖြစ်လာတယ်ပေါ့နော်။အခုတတိယနိုင်ငံပြည်နေနဲ့ဘာမှလုံနိုင်နေနေတာတော့ကျွန်တော်တို့မတွေ့ရသေးဘူးပေါ့နော်။နောက်ပိုင်းမှာတော့သူဆက်ပြီးတော့လုံလာမလားရောစောင့်ကြည့်ရမယ်နေသားရှိတယ
်။ဘက္ကတခေါင်းဆောင်ကိုအောင်မိုင်းဆန်းဟာအခုဆိုရင်အစာငတ်ခံဆန္ဒပြတာရက်20ကျော်ရှိသွားပြီဖြစ်တယ်လို့တရားဝင်ချင်းထောင်မှလည်းဘက္ကတကျောင်းသားတချို့ဟာအစာငတ်ခံဆန္ဒပြမှုကိုဆက်လုပ်နေသေးဖြစ်ပါတယ်ရှင်။
မအေးမှာဖြစ်ပါတယ်ခုဆက်လက်ပြီးတော့ရွေးကောက်ပွဲကော်မရှင်တရားဝင်ထုတ်ပြန်ချက်အရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအမတ်နေရအများစုအနိုင်ရရှိပြီးအစိုးရဖွဲ့အဖွဲ့နိုင်မှုတေချာနေချိန်မှာတခဲနဲ့ထောက်ခံအားပေးခဲ့ကြတဲ့ပြည်သူတွေကတော့ဘလို့မျှော်လင့်ချက်တွေစိုးရင်ပူပန်မှုတွေရှိနေတယ်လဲဆိုတော့ကိုမတ်စုမင်ကစူးစီးတင်ပြထားဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါတယ်အခုဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တရားဝင်ထုတ်ပြန်ကြေညာချက်အရအဓိကအတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီကအစိုးရတရက်ဖွဲ့စည်းနိုင်မဲ့အထိမဲအပြတ်အသတ်နဲ့အနိုင်ရရှိသွားပါတယ်အတိုက်ခံပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ရဲ့ဦးဆောင်မှုနဲ့တိုင်းပြည်ရဲ့အစိုးရသည့်အုပ်ချုပ်ရေးအပြောင်းအလဲအပေါ်တခဲနဲ့မဲပစ်ခဲ့ကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့မျှော်လင့်ချက်ကလည်းအတော်လေးကိုကြီးမားနေပါတယ်ဒါပေမဲ့ရန်ကုန်မြို့တာမွေမြို့နယ်နေရန်ကုန်မြို့ကန်တူဖြစ်တဲ့ကိုရဲကတော့ပြည်သူတွေရဲ့ကြီးမားတဲ့မျှော်လင့်ချက်အတိုင်းအမှန်တကယ်ဖြစ်လာနိုင်မှာမလားဆိုတဲ့စိုးရင်ချက်ရှိပါတယ
်။အခုကကျွန်တော်တို့ဒီကျွန်တော်တို့ဝန်ဆောင်မှာပြောနေလို့ဒီကားနေရတော့ကတော့အများစုကအဲ့ဒီမျိုးမဲထည့်ပြီးရတော့မှအခုအပြတ်တက်နေနိုင်ပါ့။နိုင်တော့အဲ့ဒီပုံစံကတက်လာရင်တိုင်းပြည်ကတော့အကောင်းဆုံးကျောင်းရမယ်ပေါ့နော်အများကြီးပြောနေနေကြဥပမာဆိုတော့ကျဲမာကြီးနဲ့ပတ်သက်ရင်ကျဲမာကြီးအဲတချို့ကျဲမာကြီးနဲ့ပတ်သက်ပြီးလုံးလုံးနေတယ်ကျဲမာကြီးဝင်ကြတာလည်းမှာအများကြီးကျောင်းလေးတွေဖြစ်တော့မယ်ကောင်းလေးပဲဆိုဥပ္ပီကျောင်းတော့မယ်ပေါ့နော်အမျိုးကြီးပြောနေနေကြတယ်ပေါ့ဒီခလုံးလက်စားလူတွေကဆိုနေတာဟိုကခေါ်နေကြတိုင်းပေါ့အမေစုကဆက်တာအမေစုတက်ရင်အားလုံးကကောင်းလာရမှာပေါ့နော်ဘာလို့လဲကောင်းတဲ့ညွန်လင်းချက်တွေရှိမယ်လို့ညွန်လင်းနေကြတယ်ကျွန်တော်ကဆင်တော့နည်းနည်းတော့မှဟိုသူ့ညွန်လင်းတာအရင်များများနေလားလို့ညွန်လင်းရဲ့အရင်ကြီးနေရာလို့ဆင်နေပေါ့နော်ဘာလို့လဲတချို့ကိစ္စတွေကတော့ရေချင်းကြရင်လည်းကြောင်းနိုင်မှာမဟုတ်ဘူးစကောင်းရှိဆွဲကြီးကုန်ချိန်နေမှုတွေကြတော့အက်ခါနေပြီးတော့ပြန်ပြီးတော့အရာယူလာတဲ့အပိုင်းရောပေါ့နော်ဒီကားကတော့အသေးယူနေဆိုတဲ့အားကြီးလောက်ပါပဲเนาะဒီအကြောင်းလေးဖြစ်တော့ဖြစ်လာလိမ့်မယ်ဒါပေမဲ့ချက်ချင်းသူတို့ညှော်နေနေတော့ကြီးတော့နည်းနည်းစံစံကြီးကြောင်းလဲလာမှာမဟုတ်ဘူးလို့ကျွန်တော်ထင်တာပေါ့
ခေဆက်ဆက်စစ်အစိုးရအုပ်ချုပ်မှုစနစ်ဆိုးအောက်မှာနှစ်ရှည်လာများအသားကျနေတဲ့အုပ်ချုပ်ရေးအပြောင်းလဲအောက်မှာအစိုးရအသည့်အနေနဲ့အကောင်းဆုံးဖြစ်အောင်စွမ်းဆောင်နိုင်မှုယုံကြည်ပါတယ်လို့မန္တလေးတိုင်းချမ်းရည်သာဆန်မြို့နယ်ကမပိုးနုဖြူကယုံကြည်မျှော်လင့်ပါတယ
်ကျွန်တော်ကအချိန်တိုင်းသာတစ်ခုယူရအောင်လေလို့ထင်တယ်နောက်အစိုးရအနေနဲ့ပေါ့နော်ရှေ့အစိုးရလို့ရှေ့စစ်ကနာပေါင်းတောင်းဆောက်တာကိုသူဖြည့်ချင်းရအောင်မယ်ချက်ချင်းတော့ကျွန်တော်တို့ပြည်ပြည်ပြောင်းလဲသွားမယ်လို့မထင်ဘူးဖြစ်
မကွေးတိုင်းတရက်မြို့နယ်ကဦးလာမြင့်ကတော့ပြည်သူလူထုကမျှော်လင့်ချက်အပြည့်နဲ့တခဲနဲ့မဲပေးခဲ့တဲ့အတွက်အတိုက်ခံပါတီ NLD အနိုင်ရခဲ့ပေမဲ့လို့တရက်ဝင်လွှတ်တော်တွေမှာလွှတ်တော်ကိုယ်စားလှယ်တွေဘလောက်စွမ်းဆောင်ရည်ရှိမလဲအုပ်ချုပ်တဲ့သူအစိုးရတည်ရဲ့စွမ်းဆောင်ရည်ဘလောက်ရှိနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့ဆိုပါတယ
်ခုနောက်တက်လာမယ်စိုးရတည်ရဲ့ဟောပေါ့စွမ်းဆောင်မှုပေါ်တဲ့မူတည်တယ်လေနောက်လောလောဆယ်ကတော့သူတို့ဖွဲ့နေလားဒီကက်ဘိနက်ဖွဲ့ရှိကက်ဘိနက်ပဲဆိုတော့နောက်စိုးရဖွဲ့မှာတကယ်စွမ်းရည်ပြည့်စုံတဲ့ဒီနေ့ဖွင့်နိုင်တော့ကောင်းတော့ကိုလူချင်းတွေပဲအခုနေတော့မဟုတ်သေးဘူးအဲ့ဒါအဲ့လားတခုတော့ရှိတယ်လေ
အစိုးရအသစ်ကိုဦးဆောင်မဲ့ NLD ပါတီအနေနဲ့မြန်မာနိုင်ငံရေးမှာဩဇာလွှမ်းမိုးနေစေစစ်တပ်နဲ့ဆက်ဆံရမယ့်ကိစ္စအပါအဝင်တိုင်းရင်းသားအရေးငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုကျန်းမာရေးပညာရေးစီးပွားရေးစတဲ့ပြုပြင်ပြောင်းလဲရေးအုပ်ချုပ်မှုအသစ်မှာရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကလည်းရှိနေပါတယ်ရှင
်ဟုတ်ကဲ့ပါမတ်စုမွန်ဖြစ်ပါတယ်VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ Democracy Forum အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကို VOA ရန်ကုန်ဂျုံခွဲကဌာနမှူးဒေါခင်စိုးဝင်းကိုရိုင်းတွေ့ဆုံမေးမြန်းထားတဲ့တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းအစီအစဉ်ကိုမြန်မာဒီမိုကရေစီဆွေးနွေးခန်းအစီအစဉ်မှာဆက်လက်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ။
ကဲပါဆိုရင်မဲဆင်းမှာမပါတဲ့လူတွေဟိုဘဲလာပေးတယ်ဆိုတဲ့ကိစ္စတွေလည်းဟိုတရင်တွေထွက်ခဲ့ပါတယ်ရှင်အဲ့ဒါနဲ့ပတ်သက်ဥပ္ပါများကြားထားပါတယ်
ကျွန်တော်အရေးယူပြီးထားပါတယ
်ဟုတ်ကဲ့ပါ
တို့ကဘာဖြစ်လို့လဲဆိုတော့ဟိုဆိုကြပါစို့နော်မဲဆင်းမှာမပါဘူးဒါလှိုင်းမှာဖြစ်လှိုင်းသားမှာဖြစ်ပါတယ်မဲဆင်းမှာမပါဘူးအဲ့အတင်းအကြောက်ကနေအတင်းလုတ်တယ်လုတ်တဲ့ခါကျတော့ဟိုမဲဟိုကြောက်ပြီးတော့တခါနဲ့ဟိုင်းမှာအိမ်တော်သူစင်ဟိုင်းမှာမပုတ်တယ်ဆိုတော့ရေးပြီးတော့54ယောက်လောက်ရထင်ပါတယ်အဲ့အရာတွေတို့ကတခါလေးပြေးခိုင်းကျွန်တော်ရှင်းရှင်းပါသူတို့လည်းသိပါတယ်သူတို့ဆိုတော့အကုန်သိပါတယ်မဲဆင်းမှာပါမှာမဲပေးခွင့်ရတယ်မဲဆင်းပါမှာရွေးချက်တမျိုးခံခွင့်ရှိတယ်လို့ကျွန်တော်ပြောထားပြီးသားပါအဲ့သူတို့လာမကြည့်လို့နော်သုံးတော်၎င်းသုံးကာကြီးတော်၎င်းမတင်လို့မဲဆင်းမပါတာတော့ပြီးလို့မရပါဘူးနော်ကျွန်တော်လည်းလက်ကမခံပါဘူးဘာကြောင့်လဲလက်မခံလဲဥပဒေရောက်မှာဥပဒေတားထားတဲ့ကြောင့်ပါနော်အဲ့လိုသာမလုပ်ဘူးဆိုရင်တော့ပဲလုံးနဲ့ချက်လည်းမလိုက်နေတော့မှာပဲနော်အဲ့တော့ကျွန်တော်ဒါတို့သူအတရားရမှာကျွန်တော်တို့အမှုဖွင့်ခိုင်းထားပါတယ်ဒါတစ်တစ်ချက်ပါနှစ်တစ်ချက်ကခုနပြောသလိုပဲနော်ကျွန်တော်ဒါကတော့တော်ရီလိုက်မှာဒါပေမဲ့ကျွန်တော်လည်းသိရှိရှိဝေးနေကြမလို့ချင်ပါဘူးနော်ခုနဟာလို့လည်းကျွန်တော်လုပ်ဖို့ရစီကူးရှိပါတယ်ဟ ခုနပြောတဲ့သတိကံလက်မှတ်လည်းလာတယ်မက်ဆန်နာရှင်သတိကံလက်မှတ်လာတယ်မဲဂျူလက်မှတ်နဲ့လာတယ်ဒါတွေကကျွန်တော်ဟုတ်လားစဉ်းစားစရာတွေဖြစ်လာတော့ဗျာခင်ဗျားပြောဆိုတော့စဉ်းစားစရာတွေဖြစ်လာနောင်ကျရင်တော့တိတိကျကျညွန်ကြပြီးတော့လောလောလန်နဲ့ထိုက်ထိုက်တန်တန်ရည်ယူသွားလဲ
โอเคป่ะแล้วดีเยกောက်กวยอยู่တော့ดองซ้ําสุจีก็တော့ပြောပါတယ်လွတ်လပ်ပါတယ်ဒါပေမဲ့တရားမမျှတဘူးမမျှတဘူးဆိုတော့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာအခြေခံပြီးတော့လှုပ်ထားတဲ့ရေကောက်ပွဲဖြစ်တဲ့အတွက်ကြောင့်မလို့အကျော်ပေးပြီးတော့ပြန်ရတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်မလို့သူကတော့တရားမမျှတဘူးလို့ပြောတယ်ဒါပေမဲ့လွတ်လပ်တယ်အားလုံးကလည်းလွတ်လပ်တယ်ဆိုပြီးတော့ဟိုမှတ်ချက်ချပါတယ်အကုန်လုံးကလည်းဟိုဒီလွတ်လွတ်လပ်လပ်မဲပေးခွင့်ရတယ်ဆိုပြီးတော့မှတ်ချက်ချပါတယ်ခုနဥက္ကဋ္ဌကြီးပြောထားတဲ့အထက်မှာဒီရှုံးတဲ့လူတွေအနေနဲ့ကမတရားသဖြင့်ရှုံးနေဆိုတဲ့မျိုးဘလို့မျိုးများယူဆတာလည်းမသိဘူးရှင်
။အဲသူတို့ပြောတာပါ။ဟုတ
်ကဲ့။
သူတို့ပြောတာ
။
အရှုပ်အနိုင်ပေးကိုပြောတာမဟုတ်ပါဘူး။သူတို့တရားမဲ့ပြုကျင့်ခံလို့နော်။အဲဒဇေတုံးနဲ့ထုပင်းနေလို့ဟုတ်လား။ဆိုရပါသူမဲယုံကိုယ်စားလေးကထိုင်နေရပါပဲ။မဲယုံကထပြီးတော့ဒဇေတုံးထုခိုင်းတာပဲ။သူထောက်ထားနေရှိပါလေပဲ။ဒါကတော့ကန့်ကွက်လန်ခဲလို့သိပါပါ။ဒါကျွန်တော်တော့သိပဲဒါဒီနည်းနည်းတော့လွန်သွားတယ်မပြောသင့်တဲ့စကားတွေပါဒါလည်းသူကောင်းကျွန်တော်တော့ရှင်းရှင်းလေးပြောတယ်ငါမင်းတို့ဘာလာမပြောရနဲ့အဲတစ်ရဲစကားအဟုတ်တော့ဖွင့်လိုက်ပါနှစ်ကောင်းကလာတင်ပါဒါပဲကျွန်တော်ပြောနိုင်တယ
်ဟုတ်ကဲ့ပါအခုဒီလားရှိုးတို့တောင်ကြီးတို့မှာဖြစ်သွားတဲ့ကိစ္စတွေပေါ့နော်ဒီလားရှိုးကိစ္စဆိုလည်းသတင်းစာရှင်းလင်းပွဲတော့လုတ်ပြီးသားပါပြီအဲ့တော့အဲ့မှာသတင်းစာရှင်းလင်းပွဲလုတ်တဲ့နေရာမှာသဘောရိုးနဲ့မှားသွားတယ်ဆိုပြီးတော့ပြောပါတယ်ဥမာဒီကြိုတင်မဲ့ပုံနေရာအမှန်တော့စီးလောက်ထားမှာပေါ့နော်အဲ့တော့မေတူဆိုင်မှာသွားပြီးတော့ဟိုလှက်လိုက်တာပေါ့ဖွင့်တာမဟုတ်ဘူးလှက်ပြီးတော့မေတူကူကိုဆွဲထုတ်လိုက်တယ်ဒါသဘောရိုးနဲ့ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့သဘောရိုးနဲ့ဟိုလုံမိတဲ့အတွက်ကြောင့်မလို့အေးအေးယူဖို့အကြောင်းမရှိပါဘူးလို့ပြောလိုက်ပါတယ်အဲ့ဒါနဲ့ပတ်သက်လို့ဥထာကြီးဗာများပြောချင်ပါလေရှင
်အဲ့ဒါဟိုပြောတဲ့လူကမပြောတတ်တာရယ်နော်မပြောတတ်တာပေါ့နော်ဒီမဲပုံးတွေကတကယ်တော့မဲပုံးလည်းမဟုတ်တော့ကွန်တိန်နာပဲဖြစ်နေပြီနော်မဲတွေရည်ခဲ့တယ်အလုံးပြီးသွားပြီဘယ်သူဘလို့ရတယ်ဆိုပုံစံ16ကပ်ပြီးပြီအဲ့ဒီပစ္စည်းတွေလာပို့တာလာပို့တဲ့ကျွန်ဂျားထဲမှာသူမိတုဆွဲခြင်းလို့ကူလိုက်တာဖွင့်ကူလိုက်တာအဲ့ဒါကိုမြင်ပြီးတော့ဟုတ်လားသူတို့မပြောတတ်လို့ပါအဲ့ကြိုတင်မဲဆိုတာလိုလိုလို့မရဘူးနော်ကြိုတင်မဲဘူးဖွင့်တယ်ဆိုကြိုတင်မဲဆိုတာအုပ်ချုပ်ဒီရက်ကိုလည်းကြိုအုပ်စုကော်မရှင်ရုံးမှာထားရတယ်မနေ့6နိုင်တိုင်းအာရတယ်ပုံစံ73နဲ့အာရတယ်ဒါမဲဥမှာရှိတော့ကျွတ်တယ်မဲနော်ညနေမှာရှိတော့မဲတစ်တစ်တစ်နှစ်တုံမဲယူနေမှာထားရတယ်ထည့်ရတယ်လင်းနေထွင်ဖောက်ရတယ်တခြားဖောက်เสียအကြောင်းမရှိဘူးမင်းတို့ဘယ်လိုဖြစ်တယ်လဲမေးတဲ့ခါကျတော့အလုံးရည်ပြီးတော့ခါကျညဆန်နေတိုင်းတနာကြီးမှာဟိုဒီဘက်မှာရည်တဲ့အချိန်မှာဘုံတွေတက်လာခင်တော့သင်္သာရှင်းနေပွဲတော့တွေ့ရတယ်အဲ့လိုသင်လာတဲ့အချိန်မှာဒါလေးတွေသူမိတုကိုးခြင်းနဲ့တကြောင်မိတုကူဆိုင်သွားတာအဲ့ဒီဟာမဲဘုံမဟုတ်တော့ကွန်တိန်နာကြီးနော်ပစ္စည်းတွေထည့်ထားသောဘုံကြီးကိုဖောက်လိုက်တယ်ညာဆက်နယ်တနယ်ဖောက်လိုက်တာညာဆက်နယ်တနယ်ရောက်လို့ဆိုတော့ကျွန်တော်မဲဘုံမဟုတ်တော့ဘူးရက်ကုန်ပါရှိသောမဲဘုံစီ6နိုင်မှအာရမယ်6နိုင်နောက်ပိုင်းလာတဲ့ဟာ disqualify အကုန်သိတယ်ဘယ်နှစ်ယောက်ဆိုတာပုံစံ73ကတ်ထားတယ်အကုန်သိတယ်နော
်
ဒါကြီးကိုပြီးတဲ့ခါကျပစ္စည်းတွေရွှေ့လာရွှေ့လာတဲ့ခါကျဒါလေးသူဘာကြောင့်မိတူကူးခြင်းလဲကျွန်တော်နားမလဲမေတုကူဆိုင်မှာသွားကူလိုက်တာကွန်တိန်နာကြီးတဲ့ထည့်ထားတဲ့ဆိုင်ရဆန်နဲ့မေတုကူတာဟုတ်လားညဆန်နာတိုင်းမှာကျွတ်တယ်မဲမရှိဘူးဟာဘာကြောင့်လဲဆိုဒီမှာမဲလက်ချောင်းနိုင်ပြီးတယ်မြို့နယ်မှာညနေ၄နိုင်ပြီးသွားတယ်ညဆန်နာကြီးရရှိစရာအကြောင်းမရှိဘူးအဲကျွန်တော်နားလေတာသူပြောတဲ့နားထောင်သူတို့ပြန်မေးကြည့်တာကျွန်တော်တို့မဲယုံအလုံးပြီးတဲ့တရားမြို့နယ်ကိုအားပါတယ်မအပ်လို့မရဘူးအခုဆိုကျွန်တော်ချိတ်ပိတ်ခိုက်တာတယ်ဟိုဒါရီမင်းတို့မဲကန့်ကွက်လာတင်လိုက်တော့အုပ်ပြန်ဖောက်ရမယ်အဲ့ပါတီတွေအားလုံးမင်းတို့ထိုးကျင်တဲ့လူချိတ်ထိုးထားပါပြီးအခန်းတကားထဲမှာပိတ်ထားပါကျွန်တော်ပြောထားပါတယ်ဒါတွေကနောက်ပေါ်အဲ့လိုသဲလာတဲ့ပစ္စည်းဟဲ့လားမဲဘုံကိုပို့ဆိုးတာဖောက်တယ်ပြောတာမဲဘုံဖောက်เสียလဲအကြောင်းမရှိပါဘူး
လူတွေကလည်းမြင်လိုက်တဲ့ခါကျတော့သူတို့စိတ်ထဲမှာမဲဘုံလို့ထင်သွားတာလည်းဖြစ်ပါလိမ့်မ
ယ်အဲ့ဒါပါပဲကျွန်တော်စိတ်ထဲမှာလေဟိုပြောနေတဲ့ဒီဘဝတည်းကတော့ရွက်ခဲ့ပါတယ်။ဟိုသိလို့ပြောလဲကောင်းပါတယ်။မသိရင်လည်းမသိလို့နေတော့ကောင်းတော့ပေါ့။နော်။အဲ့ဒါတွေကတော်တော်ကြောက်ကြတာကျွန်တော်ကကျွန်တော်ကတော့ဟိုတောင်ဝင်ရှိလို့ပြောနေမင်းကျွန်တော်ခေါင်းထဲမှာရှိပြီးသားပါ။ဟဲ့လားမနေ့6နေ့အတန်မဲပုံမင်းတို့ဖောက်သလား။6နေ့အဲ့လား6နေ့နောက်ကြတာရှိလား။ညနေ4နေ့မှမြို့နေမှာထားထားသလား။ဟာမင်းတို့များရတယ်လဲ6ပုံတော့ဟာကျွန်တော်များပါတယ်သူတို့ပြောတာ။နော် အဲ့မျိုးနဲ့ပုံနေအောင်မင်းတို့ပေါက်တာရှိလားမရှိပါဘူးမင်းတို့ကူတိုင်သွားတာကျွန်တော်မေ့ကြည့်တဲ့ခါကွန်တိန်နာပါမေ့ဖို့မဟုတ်ပါဘူးနော်ပစ္စည်းတွေအားလုံးဘုံထဲထည့်ထားလို့အဲ့ထဲကနေတော့မေ့ထုတ်ကူလိုက်တော့ပါ
ဟုတ်ကဲ့ပါအခုဒီဟိုအများပြည်သူလဲဟိုမျောလင်းဆောင်သားနေကြတာပေါ့နော်တကူဟိုရွေးကောက်ဝေးရက်လက်တွေလဲကြီးညာပြီးသွားပြီပေါ့ကြီးညာပြီးသွားတဲ့နေရာမှာ majority ပေါ့အများစုကဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရတဲ့အလားအလာရှိနေတာပေါ့လေအဲ့တော့အားလုံးစိတ်ထဲမှာပေါ့လေ1990ရွေးကောက်ပွဲ1990ရွေးကောက်ပွဲအတွေ့အကြုံရပေါ့လေအာနာမလွှဲပြောင်းပေးပါမလားဆိုပြီးစိတ်ပူတာကြီးလည်းရှိပါတယ်အဲ့ဒါလည်းအကုန်လုံးသိပြီးသားပါအဲ့ဒီအချက်ကလေးနဲ့ပတ်သက်လို့ဟိုဗာများပြောပြချင်ပါလဲရှင်
ကျန်းလည်းဝိညာဉ်ကြပြောနေတာကျွန်တော်လည်းပြောပြသားပဲနော်ရက်ကောက်ပေါ်ရက်လက်ကိုအလုံးလက်ခံလက်မခံဘူးဆိုကျွန်အသက်နဲ့လက်ကောက်ပြီးသွားမှာကျွန်ပြောတယ်ယနေ့တမရရက်လက်လက်ခံမှာမပြောတမရကောက်ဆိုကျွန်ကလက်ခံမှာမပြောနေတယ်အဲ့တော့ကျွန်တော်တို့ဘာများပူပြောစရာရှိလဲကျွန်တော်သူပါတီနဲ့တွေ့တော့လည်းကျွန်တော်အစဉ်ပြောပါတယ်နော်အစဉ်ပြောပါတယ်နော်ဘာကြောင့်လဲဆိုတိုင်းပြည်တိုးတက်စေချင်လို့နော်ကျွန်တော်တိုင်းပြည်တိုင်းတော့ကြနေပြီရွေးကောက်ပွဲပြီးရင်เนาะနိုင်ငံနဲ့ပါတီကိုတရှုံးတဲ့ပါတီရဲ့ချီချူခုပြကြပါပြီးရင်နိုင်ငံနဲ့ပါတီရဲ့သူတို့ရဲ့ဝရသောတဲ့ကျင်းတဲ့ဘိုင်တူတဲ့အောင်လုပ်သွားကြပါရှုံးတဲ့ပါတီလည်းဘဲမတိုက်ပါနဲ့เนาะပူပေါင်းဆွဲပါတက်မှတ်ပြီးပါပြီးရင်တရုတ်နိုင်ငံတော့ထုတ်တဲ့အောင်လုပ်ပြီးသွားပါလို့ပြောအဲကျွန်တော်နေရတော့ဘာမှပြောစရာမရှိဘူးဟာကျွန်တော်လုပ်ပြတာရွေးကောက်ပွဲကျလုပ်ပြတယ်ကျွန်တော်လွတ်လပ်လပ်တရားမျှတလုပ်ပြတယ်လုံးမိတာကိုလက်ကိုလက်ခံမယ်လက်မခံလို့မရပါဘူးလက်မခံရင်တော့ဟုတ်လားကျွန်တော်လက်ခံအောင်ကျွန်တော်ပြောအောင်ပါဘူးကျွန်တော်လည်းအရင်လည်းပြောပြကြပါဒီ question လည်းကျွန်တော်ခဏခဏရှုလုပ်တဲ့ question ပါပါယနေ့လည်းပဲဟုတ်လားအဲတက်လာဆိုနေဘူးအောင်ဆိုမယ်လို့အဲကောင်းတဲ့စကားတွေကြားနေရပါတယ်အဲကျွန်တော်အနေနဲ့ဘာမှပြောစရာမရှိတော့ရခိုင်နဲ့လည်းကျွန်တော်လက်ခံမယ်လို့ပြောပြသားပဲနော်လက်ခံမယ်ပြောပြသားပြောလက်ခံမှာပေါ့ဗျာလက်ခံအောင်ပြောအောင်ပေါ့
ဟုတ်ကဲ့ပါရွေးကောက်ပွဲကြီးပြီးသွားပြီးတော့နောက်လွှတ်တော်တွေပိုင်းကျင်းပပြီးစတဲ့ခါကျရင်ဒီရွေးကောက်ပွဲကော်မရှင်ရဲ့အခမ်းအနားပေါ့လေအဲရွေးကောက်ပွဲကော်မရှင်ရဲ့အခမ်းအနားဗာများဆက်လုပ်ဖို့ရှိပါလဲရှင
်ဟိုကျွန်တော်ဘက်ကတော့ကော်မရှင်ကတော့ဟုတ်လားရွေးကောက်ပွဲဘာလုပ်ရမလဲဆိုဟုတ်လားကျွန်တော်ရဲ့ရွေးကောက်ပွဲကော်မရှင်ကိုပြန်သုံးသပ်ဖို့သုံးသပ်ပြီးတော့ဟုတ်လားဘာကြီးအာသာတယ်အာသာတယ်ဘယ်လိုထိမ့်မလဲဒီတဲ့ကောင်းပြီးအာသာအောင်ဘယ်လိုလုပ်မလဲစဉ်းစားအောင်ပေါ့အာနေနေပါလေအာနေဘယ်လိုပြင်မလဲအဲဒါရီလို့အခုလဲကျွန်တော်ပါသင်္ကန်းစင်အများကြီးရပါလေသင်္ကန်းအများကြီးအများကြီးရကျွန်တော်တော်တော်ကိုဟုတ်လားကျူတင်မြှော်တွေးပြီးတော့ဟုတ်လားကျွန်တော်တော်လေးလုပ်ပါလေနော်လုပ်တော့လေဘာဖြစ်ရင်ဘာလုပ်မှာဘာဖြစ်ရင်ဘာလုပ်မှာဘာဖြစ်ရင်ဘာလုပ်မှာသင်္ကန်းလို့သိပါလေကျွန်တော်တို့ train လုပ်ထားတာအဲဒီထဲမှာကျွန်တော်မမျှော်လင့်တာလေအများကြီးအများကြီးအများကြီးဖြစ်သွားပါလေအများကြီးအများကြီးဖြစ်သွားတယ်နော်အဲကြောင့်ကျွန်တော်ဘက်ကတော့ဘာလုပ်မလဲဆိုတော့ကော်မရှင်လုပ်ငန်းရွက်ောက်ပဲလုပ်ပြီးဖို့ပဲရွေးကောက်ပွဲပြီးတော့ပြီးပေါ့ဗျာအနာအဒီပေါ်မှာသုံးသပ်ပြီးတော့နောက်ရွေးကောက်ပွဲတွေနောက်ရွေးကောက်ပွဲတွေကောင်းအောင်လုပ်မလဲပဲကျွန်တော်စဉ်းစားဖို့ရှိတယ် observer report တွေဖတ်ဖို့လိုမယ်ဟုတ်လားကျွန်တော်ပြောပြသားပါ observer report ခေါ်တာတို့လည်းတရားမျှတရွေးကောက်ပွဲဖြစ်ကြောင်းသတိပြခြင်းတို့နေ့ကမင်းတို့ရဲ့ report ကိုနားထောင်ခြင်းလည်းပြီးရင်နိုင်ငံတို့အကျိုးရှိမယ်ဆိုရင်အသုံးချမယ်ဆိုကြပြောပြောခဲ့ပါတယ်အဲဒီအလုပ်တွေပဲလုပ်ဆရာရှိပါတယ်
ဟုတ်ကဲ့ပါအဲ့တော့ဒီနိုင်ငံတကာကဲခန့်လိလာရေးအဖွဲ့တွေကရောဘယ်လိုများတုံ့ပြန်มาလဲဟိုဥက္ကဋ္ဌနဲ့တွေ့တဲ့အခါမှာ
ဟိုသူတို့ကတော့ချီးကျပါလေချီးကျရင်လည်းကျွန်တော်မချီးကျပါနဲ့ကျွန်တော်ကော်မရှင်ဖွဲ့ဝင်နေရယ်စစ်စစ်ကော်မရှင်ဖွဲ့ခွဲနေရယ်မဲဝင်တာနေပဲချီးကျပါဒါပဲကျွန်တော်ပြောပါတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြရတာဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါရယ် V VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိနေပါပြီ VOE မြန်မာပိုင်းတနင်္လာနေ့မနက်ခင်းအစီအစဉ်တွေကို line no meter 32 40နဲ့49တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။အခုဒုတိယပိုင်း나이ဝက်မှာတော့
ယူကပွဲအပြီးဆက်ပြီးဆောင်ရွက်ရမယ့်လက်နက်ကင်တိုင်းသားတွေနဲ့စစ်မှန်တဲ့ညီညာရေးတည်ဆောက်ရေးလုပ်ငန်းအဆင်ပြေလွယ်ကူချုံးမွေ့လာမှာလားပို့ပြီးခက်ခဲသွားစီမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဒါကတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုအစီအစဉ်မှာအပြည့်စုံနားဆင်ကြရမှာဖြစ်ပါတယ်။အခုတော့မတ်အေးတနာကျော်ဒီစီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြတ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုအမြဲမပြတ်နားဆင်အားပေးလာကြတဲ့သောရရှင်ရဲ့ရေးလာတဲ့အစီအစဉ်နဲ့ပတ်သက်တဲ့အစားတချို့ကိုပြောပြချင်ပါတယ်ရှင်။အင်္ဂလိပ် idiom စာအုပ်ဆိုပြီးနံပါတ်1ရေးလာတဲ့သောရရှင်ကတော့ခွန်တန်းဥပါတဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပိုးမြို့မှာနေထိုင်ပါတယ်သူကအန်တီဒေါ်လာလာတန်ရဲ့အင်္ဂလိပ် idiom အစီအစဉ်ကိုအရန်ကိုကြိုက်နှစ်တယ်လို့ကိုရိုင်းလေးလာနိုင်အောင်လို့ idiom စာအုပ်လေးလိုချင်ပါတယ်ဆိုပြီးတော့သူရဲ့လိပ်စာကိုရေးပေးလာပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ VOE ကအစီအစဉ်ကိုနားဆင်အားပေးတယ်ဆိုလို့ဂျေဇုတင်ကြောင်းမဲ့အရင်ဦးဆုံးပြောချင်ပါတယ် idiom သင်ခန်းစာအနေနဲ့တော့ကျမတို့စာအုပ်မထုတ်ဝေပါဘူးရှင်လုံးဝမထုတ်ဝေတာတော့မဟုတ်ပါဘူးเนาะတစ်ခါတော့ထုတ်ဝေပါတယ်လောလောဆယ်တော့ထုတ်ဖို့အစီအစဉ်မရှိသေးပါဘူးဒါမဲ့လေဒီသင်ခန်းစာကိုစိတ်ဝင်စားတဲ့သောရရှင်နေအနေနဲ့ဒီအစီအစဉ်ကိုစာသားရောအတန်ဖိုင်ရောအလွယ်တကူရယူနိုင်အောင်လို့ကျမတို့ကအစီအစဉ်ပေးထားတာပါကျမတို့ VOE မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ voenews.com/bemi ဆိုတဲ့လိပ်စာကိုတွားလိုက်ရင်တော့အဖွင့်စာမျက်နှာနေရာကိုရောက်တာနဲ့ VOE မြန်မာဆိုရရဲ့အောက်ခေါင်းစဉ်မှာအင်္ဂလိပ်စာဆိုတာမြင်ရပါလိမ့်မယ်အဲ့အင်္ဂလိပ်စာဆိုတဲ့အကွက်ကိုတွားနှိပ်လိုက်တာနဲ့ idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုတွေ့ရပါလိမ့်မယ်ရှင်အေးမှာစာသားနဲ့လည်းအပြည့်အစုံဖတ်လို့ရပါတယ်။စာရွက်ထုတ်ထားဖို့အဆင်ပြေရင်လည်းစာရွက်ထုတ်ပြီးတော့တင်ထားလို့ရတာပါ။အတန်ဖိုင်လည်းတင်ထားပေးတာမလို့သင်ခန်းစာကိုပြန်ပြီးတော့နားဆင်နိုင်ပါတယ်။အဆင်ပြေပါစေလို့ဆုတောင်းပေးပါတယ်ရှင်။နောက်ထပ်သောရရှင်တစ်ယောက်ကလည်းအလွန်ကြိုက်တဲ့အစီအစဉ်မှာကျေးဇူးတင်ပါတယ်ရှင်တဲ့။ခီးသွားတဲ့နေ့စဉ်သုံးအင်္ဂလိပ်စာကိုလေ့လာခြင်းလို့ရေဒီယိုကလည်းနားထောင်လေ့လာဖို့ပါတယ်တဲ့။အီးမေးလ်နဲ့ပို့ရင်တော့ပို့ပြီးတော့အဆင်ပြေမယ်ထင်ပါတယ်ဆိုပြီးတော့ရေးလာပါတယ်။ဟုတ်ကဲ့ဒီသောရရှင်ကလည်းအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းပြီးတော့ပြောတယ်လို့ယူဆပါရယ်เนาะကျမတို့ viewer ကအင်္ဂလိပ်စာသင်ခန်းစာ2မျိုးထုတ်လွှင့်ပေးနေတာမှာအန်တီဒေါ်လာလာတန်ရဲ့ American Idiom အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာနဲ့ရုပ်မြင်သံကြားအစီအစဉ်တက်သက်ဆိုရင်တော့ဒီမတ်ချင်းမော်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တို့ပါဝင်ပါတယ် American Idiom အသုံးအနှုန်းများကတော့ဒီရုပ်ရောအတန်ရောဟိုအတန်နဲ့ဆိုရင် review ကလွှင့်ပါတယ်ရုံးနဲ့ဆိုရင်လည်းဒီရုပ်မြင်သံကြားမှာတပတ်တစ်ခါလွှင့်ပေးနေတာပါမက်ချင်းမုံရဲ့အင်္ဂလိပ်စာအစီအစဉ်ကတော့ရုပ်မြင်သံကြားကနေပဲလွှင့်တာဖြစ်ပြီးတော့အင်တာနက်ပေါ်မှာပြန်ပြီးတော့ကြည့်လို့ရပါတယ်ကျမတို့ VOE အင်တာနက်စာမျက်နှာမှာရောပြီးတော့ YouTube Facebook စာမျက်နှာတို့မှာလည်းဒီအစီအစဉ်ကိုပြန်ပြီးတော့ကြည့်ရှုလို့ရပါတယ်ရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့ VOE ကိုစာရေးလာကြတဲ့သောရရှင်ကြီးရဲ့စာရေးထဲမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရေးကိုလည်းလက်ခံရရှိတာပါအဲ့ဒီထဲကမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုအခုဖော်ပြပေးစီမှာနေဒီသောရရှင်ကရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရေးလာရင်းနဲ့အစိုးရဆိုတာဘာလဲဆိုပြီးတော့မေးခွန်းထုတ်လာတာပါ
လေးလာကြည့်မိသလောက်တင်ပြရရင်ပြည်သူတွေဟာမဲစင်းတွေထုတ်ပြန်တာကိုတော့မှသွားမကြည့်ကြတယ်လို့ပါခြင်းပါမပါခြင်းနေမဲပေးလေဘာမှထူးလာမှာမဟုတ်ပါဘူးဆိုပြီးတော့ပြောတဲ့သူတွေအစိုးရကသူတို့လှုပ်ချင်တယ်လို့လုပ်နေတာပဲလို့ပြောတဲ့သူတွေအိမ်တန်ရာရောက်မဲစင်းမှန်မှန်စစ်ပေးတာကိုတော့တချို့ကလူလူလားလားမရှိတာတွေကြားသိမြင်တွေ့နေရတာကလက်တွေပါဒါတွေကိုကျွန်တော်သုံးသပ်ကြည့်မိတာကတော့ပြည်သူတွေဟာ1990ရွေးကောက်ပွဲကြီးတုန်းကတက်တက်ကြွကြွမဲပေးခဲ့ကြပါပဲသူတို့လူလားတဲ့အစိုးရဖြစ်မလာတဲ့အတွက်အတော်ကိုစိတ်ထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်ဒီနောက်ပိုင်း2008စန္ဒခံယူပွဲ2010ရွေးကောက်ပွဲတွေဆိုရင်လေအကြောက်တရားတွေနဲ့မဲပေးခဲ့ကြရတာပါ။ဘာဆိုဘာမှထူးခြားမလာပါဘူး။အဲဒီနောက်2012ဂျာပြတ်ရွေးကောက်ပွဲမှာ အင်အဒီရွေးကောက်ပွဲဝင်ပြီးအရွေးခံတော့ပြည်သူတွေဟာ1990ရွေးကောက်ပွဲကသူတို့မဲပေးခဲ့ကြတဲ့သူတို့ချစ်တဲ့ပါတီသူတို့ချစ်တဲ့ဒေါန်ဆန်းစုကြည်ပါတီကိုပြန်ပြီးတက်ကြွစွာနဲ့မဲတွေပေးခဲ့ကြပါတယ်။ဒါကြောင့်လည်းအင်အဒီမဲအပြတ်တန်တဲ့နိုင်ငံပြန်တာပါ။ဒါပေမဲ့အင်အဒီကလွှတ်တော်ထဲမှာဘာမှတိတိကျကျမလုပ်နိုင်ကြဘူးလို့ထင်မြင်ကြပါတယ်။အင်အဒီကလွှတ်တော်ထဲမှာလူနည်းစုအပြင်25ရာခိုင်နှုန်းဆိုတဲ့စစ်တပ်ကယူထားတာကိုပြည်သူတွေကအမြင်အားဖြင့်သိတော်လဲဘာမှမပြောင်းလဲဘူးဘာမှမလုပ်နိုင်ဘူးလို့ပဲမြင်ကြပါတယ်တကယ်တော့ NLD ဟာပြောင်းလဲမှုတွေအတွက်အစွမ်းကုန်ကြိုးစားပေမဲ့အာဏာရှင်စနစ်ကိုကျော်လွှားလို့မရဖြစ်နေပါတယ်ဒါကြောင့်ပြည်သူတွေဟာဒီဒီချင်းရွေးကောက်ပွဲကိုတော့အတော်ကိုစိတ်ကုန်နေကြပါတယ
်ရွေးကောက်ပွဲအကျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဒီသောရရှင်သူ့ရဲ့တွေးရှိချက်ကိုလွတ်လွတ်လပ်လပ်ရေးလာတာဖြစ်ပါတယ်ရှင်နောက်ပိုင်းမှာသောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးခြင်းပါတယ်နော် American rapper Fetty Wap သူဆိုထားတဲ့ Trap Queen ဆိုတဲ့သချင်းက2014 April လယ်မှာဒီသချင်းထွက်ခဲ့တာဖြစ်ပြီးတော့သူဆိုတဲ့ Fetty Wap အတွက် Billboard Hot 100တေးသချင်းစီးရင်ကိုပထမဦးဆုံးဝင်တဲ့သချင်းလည်းဖြစ်ပါနေ UK နိုင်ငံမှာလည်းဒီသချင်းကအကောင်းဆုံးတေးတရာစီးရင်တွေကိုဝင်ပါတယ်2015 MTV Movie Award ဆုချီးပွဲမှာသူပထမဦးဆုံးအကြိမ်ဖြစ်တဲ့ဒီသချင်းနဲ့ဖျော်ဖြေခွင့်ရခဲ့တာဖြစ်ပါတယ်အမြင့်ဆုံးဖြစ်နေဆိုရင်တော့ဒီသချင်းက Billboard Hot ဖြစ်ဆုံးတေးနံပါတ်100အစီအမနံပါတ်1ချိတ်ဖူးပါတယ်ရှင်။ဒီတော့ဒီ Fetty Wap သူဆိုထားတဲ့ Trap Queen ဆိုတဲ့သချင်းလေးကိုဒီတစ်ပတ်အနားဆင်ကြည့်ရအောင်ပါနော်။နှစ်ချိုက်ခံစားနိုင်ပါစေရှင်။I'm like, hey, what's up, hello? Since you're pretty, soon as you came in the door, I just wanna chill, got a sack for us to roll. Married to the money, introduced her to my stove. Showed her how to whip it, now she remixing for low. She my trap queen, let her hit the bando. We be counting up, watch how far them bands go. We just set a goal, talking matching Lambos. At 56 a gram, 500 grams, though. Man, I swear I love it. She work the damn pole. Hit the strip club, we be letting bands go. Everybody hatin', we just call them fans though. In love with the money, I ain't never letting go. And like at home with my baby, baby. I just left the mall, I'm getting fly with my baby, yeah. And I get ride with my baby, baby. I be in the kitchen cooking pies with my baby, yeah. I just might snatch a Ferrari and buy my BLM. I just might snatch a binoculars, drop a couple on the ring. She ain't wanting for nothing because I got her everything. It's big too wide from the band, though. Remind me where I can't go. When me boys got the stand, though. Count up how little bands, though. Boy, how far can your bands go? Fetty Wap, I'm in 50,000 K. How I stand, though. If you check up on my pockets, I'm like, and I am. Fetty Wap ဒီဆိုထားတဲ့ Trap Queen ဆိုတဲ့သချင်းကိုနားဆင်ကြရတာပါ။သောရရှင်နေအချင်းချင်းပေးပို့လာတဲ့မြေတားဒီလက်ဆောင်ဖြစ်နေတော့နောက်ပိုင်းမှာမြန်မာသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးတော့ဖို့ရှိပါတယ်။အခုတော့သောရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်။ပထမဦးဆုံးတယ်လီဖုန်းဆက်သွယ်ရေးမှာအခက်အခဲဖြစ်ရပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာကိုပြောပြပါမယ်။မြန်မာနိုင်ငံမှာခုနှစ်ပိုင်းနေအတွင်းမှာတယ်လီဖုန်းဆက်သွယ်ရေးအများကြီးတိုးတက်ပြောင်းလဲလာပြီးတော့လက်ခံဖုန်းတွေလည်းကြဲကြဲပြင်းပြင်းကိုင်းနိုင်လာကြတာအလုံးအသိပါနော်။အဲ့မှာတယ်လီဖုန်းတွေကလည်းအင်တာနက်သုံးလို့ရပြီးတော့မြန်မာတွေကမ္ဘာနဲ့အဆက်အသွယ်ပိုရှိလာတယ်လို့ပြောရပါမယ်။ခုလိုမျိုး VOA အပါအဝင်သတင်းဌာနတွေနိုင်ငံတကာသတင်းဌာနတွေကိုတခြားဗဟုသုတရရှိစရာတွေကိုဒီတယ်လီဖုန်းအင်တာနက်ကတဆင့်ကြည့်ရှုလို့ရနေတဲ့အချိန်မှာအဲ့လိုမျိုးတယ်လီဖုန်းအင်တာနက်သုံးနိုင်တဲ့အခွင့်အရေးကိုစောင့်မျှော်နေစေဖြစ်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးကြပါရစေ။နိုင်ဝင်းဆိုတဲ့သောရရှင်က
ကျွန်တော်တို့ချိန်ကြောင်းမှာဖုန်းတာဝါတိုင်းစောက်တာသုံးနှစ်ပြည့်တော့မယ်။ခုချိန်ထိမြန်မာ SIM card နဲ့အင်တာနက်မသုံးရသေးဘူး။မြို့မှာသူများတွေအင်တာနက်သုံးနေကြတာကိုမြင်ရင်အားကြတယ်ကျင်းကျောင်းဆိုတာရခိုင်ပြည်နယ်ရဲ့နယ်စပ်မြို့ဖြစ်တဲ့မောင်တော်နဲ့24မိုင်ဝေးပါတယ်2013ခုနှစ်မှာကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းတစ်တိုင်းစတင်တိစောက်ခဲ့ပါတယ်ရွာကလူတွေအားလုံးဝမ်းမြောက်ဝမ်းသာဖြစ်ကြပါတယ်အင်တာနက်သုံးရတော့မယ်ဟေးဆိုပြီးတော့ အဝေးကတငယ်ချင်းတွေကိုကြွေးကြော်ခဲ့ပါသေးတယ်။တာဝါတိုင်းဆောက်ပြီးတော့အင်တာနက်သုံးရတော့မယ်ဆိုပြီးဆင်ကတ်တွေကြိုတင်ဝယ်ထားခဲ့ပါတယ်။ဒါပေမဲ့တလားပြီးတလားသာကြာလာတယ်။ဘာမှအကြောင်းမထူပါဘူး။ခုဆိုရင်တာဝါတိုင်းပြီးခဲ့တာနှစ်နှစ်တင်းတင်းပြည့်ခဲ့ပါပြီ။အခုချိန်ထိမြန်မာဆင်ကတ်နဲ့အင်တာနက်မသုံးနိုင်သေးပါဘူး။သူများနိုင်ငံကထုတ်တဲ့ဆင်ကတ်နဲ့အင်တာနက်ကိုမမိသမိသုံးနေရပါတယ်ဗျာ။
အင်တာနက်မသုံးနိုင်သေးလို့စိတ်တက်ကြရပါတယ်ဆိုပြီးတော့သောရရှင်နိုင်ဝင်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်တော့ဒီမှနေရက်ချင်ပါတယ်နော်။ဒေးတောင်းလာတဲ့သောရရှင်တွေကိုမကြခင်အလှည့်ပေးမှာဖြစ်ပါတယ်။ကျွန်တော်တို့ view ရမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်။ထိုင်းနိုင်ငံရောက်မောင်ခိုင်လှိုင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့မိသားစုတွေအတွက်ဆိုပြီးတော့တချင်လေးတစ်ပုဒ်တောင်းပါတယ်။သူကလေးပြူတီဆိုထားတဲ့အလင်းရောင်ဆိုတဲ့တချင်လေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာတာပါ။နောက်ပြီးဘင်္ဂလားဒေ့ရှ်ကသောရရှင်တူကတော့တေးတချင်တစ်ပုဒ်တောင်းပါတယ်။သောရရှင်မောင်ခိုင်လှိုင်းတောင်းဆိုထားတဲ့လေးပြူရဲ့တချင်လေးထုတ်လွှင့်ပေးခြင်းပါတယ်။လေးပြူတီဆိုထားတဲ့အလင်းရောင်ဆိုတဲ့သချင်းကိုဒီတေးထောင်းတဲ့သောရရှင်တွေရောတေးချစ် view သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။လေးရောငောင်းရညနေတဲ့ကျေးဇီးများလဲအိတ်ဆဲလေးရောလေးရောခါဒီယာမေဆိုထားတဲ့အလင်းရောင်ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ပြစ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမဆင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
ဲ့ပါဒါကတော့မအေးတနာကျော်စီစဉ်တင်ဆက်ထားတဲ့မြန်မာပြည်မှပေးစာများစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်ဝင်သတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပပြီးစီးသွားတဲ့အခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်မှန်တဲ့ညီညာရေးတိဆောက်ဖို့အလားလာဘယ်လိုရှိလဲဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးဆွေးနွေးတင်ပြထားပါတယ်မက်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အခုဆိုရင်ရေကောက်ပွဲကြီးကျင်းပပြီးစီးသွားပါပြီမြန်မာနိုင်ငံမှာရေကောက်ပွဲအပြီးစောက်ကြိုနေမဲ့အဓိကပြဿနာတစ်ခုရှိနေသေးပါတစ်ခုကတော့အမျိုးသားပြန်လည်ရင်ကြားစည်းရေးဖြစ်ပြီးနောက်တစ်ခုကတော့လက်နက်ကင်တိုင်းသားတွေနဲ့စစ်မှန်တဲ့ညီညာရေးတိဆောက်နိုင်မှုဖြစ်ပါတယ်ဒီနှစ်ခုတည်းကတိုင်းသားတွေနဲ့ညီညာရေးတိဆောက်ရေးနဲ့ပတ်သက်ပြီးဖြစ်ထွန်းမှုအစ်စ်တွေမြင်တွေ့လာရပါတယ်အဲ့ဒါကတော့ပြီးခဲ့တဲ့ရက်ပိုင်း UWSA ဝါပြည်သွေးစည်းညွှန်ရေးတက်မတော်ထိန်းချုပ်နယ်မြေပန်ဆန်းမှာအစိုးရနဲ့NCA ခေါ်တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ်လက်မှတ်ရေးထိုးရမှာမပါဝင်တဲ့အဖွဲ့တွေတီးသန့်တွဲဆုံဆွေးနွေးခဲ့ကြတဲ့ပွဲပါဆွေးနွေးပွဲအပြီးအချက်ခုနှစ်ချက်ပါကြေညာချက်တစ်ခုကိုလည်းထုတ်ပြန်ခဲ့ကြပါသေးတယ်ရွေးကောက်ပွဲအပြီးဆက်ပြီးဆောင်ရွက်ရမယ့်လက်နက်ကင်တိုင်းသားတွေနဲ့စစ်မှန်တဲ့ညီညာရေးတည်ဆောက်ရေးလုပ်ငန်းအဆင်ပြေလွယ်ကူချုံးဝေလာမှာလားပို့ပြီးခက်ခဲသွားစေမှာလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဝါနယ်မှာလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာအရေးကြီးတဲ့ထူးခြားချက်နှစ်ခုမြင်တွေ့ရပါတယ်ပထမထူးခြားချက်ကတော့အခုတိုင်းရင်းသားလက်နက်ကိုင်တွေရဲ့စုဖွဲ့မှုဟာအရင်ရှေ့ပိုင်းကလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေရဲ့စုဖွဲ့မှုတွေနဲ့အတိတ်ပဲချင်းကွာခြားသွားတာပါ။တမရဦးသိန်းစိန်အစိုးရလက်ထက်မှာတိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ်တစ်ခုချုပ်ဆိုနိုင်ရေးငြိမ်းချမ်းရေးတည်ဆောက်ရေးအဲ့ဒီဖြစ်စဉ်တည်းမှာတိုင်းရင်းသားအဖွဲ့အားလုံးတန်းတူပါဝင်နိုင်ရေးဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းရင်းသားတွေရဲ့စုဖွဲ့မှုကိုကူညီအားပေးခဲ့ပါတယ်။ဒီလိုနီးနဲ့လော်ခီလာညီလာခံလိုင်ဇာညီလာခံဆိုတာမျိုးပေါ်ပေါက်ခဲ့တာပါဘဲခစ်ဘဲအခါတုန်းကနေမှမတူအစိုးရကနေလက်နက်ကင်တိုင်းရင်းသားတွေစုဖွဲ့အပြည့်ရဲ့ရေးငင်းငယ်ရေးအတွက်လွတ်လွတ်လပ်လပ်ဆွေးနွေးနိုင်အောင်ခွင့်ပြုကူညီပေးခဲ့တာမျိုးပါအရင်ခစ်အခါတုန်းကတော့မြောက်ဖျားကနေတောင်ပြားအထိပြက်နှက်နေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေစုဖွဲ့ဖို့ဆိုတာလွယ်ကူတဲ့ကိစ္စမဟုတ်ခဲ့ပါဘူးအခုနောက်ဆုံးအခြေအနေအရတော့ NCA လို့ခေါ်တဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရဲစာချုပ်ရေးထိုးရေးကိုအကြောင်းပြုပြီးအစိုးရနဲ့ဆွေးနွေးဘက်လက်နက်ကိုင်တိုင်းရင်းသားတွေအုပ်စုနှစ်စု꿰သွားပါတယ်။တောင်ပိုင်းကအဖွဲ့တွေအများစုကတော့ NCA လက်မှတ်ရေးထိုးကြပြီးတရုတ်နယ်စပ်နဲ့မြောက်ပိုင်းကအဖွဲ့တွေကတော့လက်မှတ်မရေးထိုးပါဘူး။ထူးခြားချက်ကတော့အဲ့ဒီလိုလက်မှတ်မထိုးတဲ့အဖွဲ့တွေကိုဝတ်တပ်ဖွဲ့ကခေါင်းဆောင်ပြီးစီယုံစုစည်းလိုက်တဲ့ဖြစ်ရပါ။တကယ်တော့တရုတ်နိုင်ငံနယ်စပ်ကဝမိုင်းလာနဲ့ကိုကန်တပ်ဖွဲ့တွေဆိုတာဟာအရင်အာနာရှင်ကြီးဦးနေဝင်းရဲ့မိုင်မဲမှားရမှုတရုတ်အစိုးရရဲ့မြန်မာနိုင်ငံရေးကိုကြောင်ကြောင်တင်းတင်းဝေရောက်ဆွတ်ဖက်မှုကနေပေါ်ပေါက်လာတဲ့အဖွဲ့တွေဖြစ်ပါတယ်။တမိုင်းရဲ့စိုးမွေအာနာရှင်စနစ်ရဲ့စိုးမွေလို့ခေါ်ဆိုနိုင်ပါတယ
်။လက်ရှိဝတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေမှာတိုင်းပြည်အချုပ်အခြာအာဏာနဲ့တူတာဆိုလို့ဘာတစ်ခုမှရှိမနေပါဘူး။ရုံသုံးဘာသာစကားနဲ့စာကိုမြန်မာစာမြန်မာစကားလုံးဝမသုံးသလိုအသုံးပြုတဲ့ငွေကြေးကလည်းမြန်မာကျပ်ငွေမဟုတ်ပါဘူးတရုတ်ယွမ်ငွေကိုသုံးသလိုတရုတ်နိုင်ငံဆက်သွယ်ရေးကွန်ရက်ကမိုဘိုင်းဖုန်းကိုအသုံးပြုပါတယ်တရုတ်နိုင်ငံဘက်နဲ့ကူးလူးဆက်ဆံရေးလုပ်ပြီးတရုတ်နိုင်ငံဘက်ကစားကုန်တောက်ကုန်တွေကိုပဲအသုံးပြုပါတယ်တရုတ်လက်နက်တွေတပ်ဆင်ထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေရှိပြီးတရုတ်ပြည်ဘက်ကရေဒီယိုနဲ့ရုပ်သံထုတ်လွှင့်မှုကိုပဲကြီးကြတာပါအဲ့လိုနယ်မြေကိုထိန်းချုပ်ထားတဲ့တပ်ဖွဲ့တစ်ခုဟာအရင်တုန်းကသူ့တောင်းဆိုချက်နဲ့သူသီးသန့်နေပြီးမြန်မာနိုင်ငံရဲ့ရေစီးကြောင်းနဲ့ဝင်မပါပါဘူးလက်ရှိဝတ်တပ်ဖွဲ့ဦးဆောင်တဲ့လက်နက်ကင်တပ်ဖွဲ့တွေရဲ့စုဖွဲ့မှုဟာအရင်ခေတ်အစိုးရနဲ့လက်နက်ကင်တပ်ဖွဲ့တွေပဋိပက္ခတိုက်ပွဲပြင်းထန်နေစဉ်တုန်းကစုဖွဲ့မှုနဲ့ပုံသဏ္ဍာန်ချင်းတူညီနေတာပါ။ညီညာရင်းစကားတွေဘယ်လိုပြောပြောနှစ်ဖက်ထိတ်ထိတ်တိုးရဲအခြေအနေအောက်မှာစုဖွဲ့မှုပုံသဏ္ဍာန်ဖြစ်သွားခြင်းပါ။ဒီချက်ကိုပို့ပြီးသိကြစေတာကတော့မြန်မာနိုင်ငံမှာလက်နက်ကင်တိုင်းသားတပ်ဖွဲ့တွေရဲ့နောက်ထပ်တပ်ပေါင်းစုတစ်ခုတည်ထောင်နိုင်ဖို့ကြိုးစားမှုပါ။လက်ရှိ KIA ကချင်ပြည်လွတ်မြောက်ရေးတပ်မတော်ဦးဆောင်တဲ့ UNFC ညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရှိနေပေမဲ့အဲ့ဒီအဖွဲ့ထဲမှာဝါနဲ့မိုင်းလာတပ်ဖွဲ့တွေမပါဝင်ပါဘူးအခုအစ်စ်တပ်ဖွဲ့မဲ့တပ်ပေါင်းစုထဲမှာတော့ဝါနဲ့မိုင်းလာအဖွဲ့တွေပါဝင်လာမှာဖြစ်ပြီးအစိုးရနဲ့ NCA လက်မှတ်ထိုးလိုက်တဲ့အဖွဲ့တွေကတော့ပါဝင်တော့မှာမဟုတ်ပါဘူးဒီတပ်ပေါင်းစုသာဖွဲ့ပစ်ခဲ့မယ်ဆိုရင်လက်ရှိအစိုးရနဲ့တပ်မတော်အတွက်စင်ခုံမှုအစ်စ်ဖြစ်လာပါလိမ့်မယ
်ပန်ဆန်းအစည်းအဝေးရဲ့နောက်ထပ်ထူးခြားချက်တစ်ခုကတော့နှစ်ဖက်ပြဿနာတွေမှာတရုတ်နိုင်ငံကိုဆွဲထည့်လာတဲ့ကိစ္စပါအစည်းအဝေးအပြီးလက်နက်ကင်တိုင်းရင်းသားအဖွဲ့တွေထုတ်ပြန်တဲ့အထင်မှားအောက်ပါအချက်လက်တွေပါဝင်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့မြောက်ပိုင်းမှာဖြစ်ပွားနေတဲ့စီးရေးပဋိပက္ခကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံတော်အစိုးရတက်မတော်တက်ဆိုင်ရာလက်နက်ကင်တိုင်းရင်းသားကိုယ်စားလှယ်တွေနဲ့တကွတရုတ်ပြည်အစိုးရတရုတ်ပြည်စစ်ဖက်တာဝန်ခံများမှ တွေ့ဆုံဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ဖွဲ့စည်းပြီးရင်းဖြစ်ပွားနေတဲ့ပြဿနာများကိုညှိနှိုင်းဖြေရှင်းကာတရုတ်မြန်မာနယ်စပ်တစ်လျှောက်တွင်ငြိမ်းချမ်းရေးနှင့်တည်ငြိမ်ရေးကိုပြန်လည်ရရှိစေရန်အမြန်ဆုံးဖော်ဆောင်သွားတင်ကြောင်းတိုက်တွန်းအပ်ပါသည်ဆိုပြီးဖြစ်ပါတယ်။တကယ်တော့လက်ရှိဖြစ်ပွားနေတဲ့အစိုးရနဲ့လက်နက်ကင်တိုင်းရင်းသားတွေကြားကပဋိပက္ခဟာပြည်ရင်းပဋိပက္ခပါပြဿနာတွေပြည်လဲရေးအတွက်နှစ်ဖက်တွေ့ဆုံဆွေးနွေးအဖြေရှာရမှာပါအစိုးရဘက်ကလည်းစည်ရင်းနှီးနဲ့မဟုတ်ပဲဆက်ဆက်ဆွေးနွေးညှိနှိုင်းတဲ့ဤကိုပဲတုံးရမှာဖြစ်တယ်လို့လက်နက်ကင်တိုင်းရင်းသားတွေဘက်ကလည်းပြည်ပနိုင်ငံတနိုင်ငံကိုပြည်ရင်းပဋိပက္ခတဲစွဲသွင်းဖို့ကြိုးစားတာမျိုးဟာအတော်လေးကိုမဖြစ်သင့်တဲ့ကိစ္စပါပြဿနာဖြေရှင်းရမှာလေလာသူစောင့်ကြည့်သူအဆင့်ထားရင်လုံလောက်ပါတယ
်အခုဝတ်တပ်ဖွဲ့ဦးဆောင်တဲ့လက်နက်ကင်တိုင်းသားတွေကမြန်မာနိုင်ငံနိုင်ငံရေးပြဿနာထဲမှာတရုတ်နိုင်ငံကိုဆွဲသွင်းဖို့ကြိုးစားလာတာဟာပြည်တွင်းစစ်ရက်စေးရေးပြဿနာကိုပိုပြီးနှက်ဆိုင်သွားစေမဲ့သဘောလို့သုံးသပ်နိုင်ပါတယ်လက်ရှိမြန်မာအစိုးရနဲ့မြန်မာတပ်မတော်ဟာအရင်ဆက်အနာရှင်ခေတ်တရုတ်တနိုင်ငံတဲကိုပဲမိခိုနေရတဲ့အခြေအနေကနေအနောက်နိုင်ငံတွေနဲ့ပါရင်းနှီးတဲ့ဆက်ဆံရေးထူထောင်ဖို့ကြိုးစားနေတဲ့ကာလလည်းဖြစ်ပါတယ်ဒီလိုအခြေမျိုးမှာဝတ်တပ်ဖွဲ့ဥဆောင်ပြီးနောက်ထပ်လက်နက်ကင်တပ်ပေါင်းစုတစ်ခုတီထောင်ဖို့ကြိုးစားတာမြန်မာနိုင်ငံပြည်တွင်းစစ်ပြဿနာမှာတရုတ်နိုင်ငံဝင်ပါဖို့ဖိတ်ခေါ်လိုက်တာဟာရုပ်ောက်ပွဲအလွန်ပြည်တွင်းညီညွတ်ရေးပြဿနာဖြေရှင်းရေးကိုပိုမိုခက်ခဲစေမှသာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့မနက်ဖြန်အင်ကာနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာတွေကိုလည်းမိတ်ဆက်ပေးပါရစေခင်ဗျာ
ရရှိဆူရရဲ့လက်ကျန်တက်တန်းလိလတာကာလအတွင်းပြည်သူတွေအတွက်အကောင်းဆုံးဘာတွေများလှုပ်ဆောင်ပေးသွားနိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေရရှိဆူရကိုတက်တန်းမကုန်ခင်ဘာတွေများလှုပ်ဆောင်ပေးစီလိုပါတယ်ဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1239238999 လေးကိုဆက်သွယ်ပြီးဖုန်းနံပါတ်ချုပ်တင်ပေးပို့ထားပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးချင်တာကိုအီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သောတာရှင်များခင်ဗျာအင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်ပြီးဖိတ်ခေါ်လိုက်ပါတယ်။အခုဆက်လက်ပြီးတော့ကဘာတလွှားထရူးချကြဆန်းဆန်းပြပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။နိုဝင်ဘာလ12ရက်နေ့ဂင်းနစ်ကဘာစံတော်ချိန်မှတ်တမ်းနေ့မှာပီရူးနိုင်ငံကခွဲကလေးအော်တိုဟာလူအယောက်30လှိုင်ကောင်းပုံအောက်ကနေဖြတ်ပြီးစကိတ်စီးပြခဲ့လို့ကဘာစံချိန်တင်သွားပါတယ်။တကူရောပြန်တမ်းနိုင်တဲ့ကျော်ဘွေအိတ်ဂျက်ပတ်ကိုနယူးယောက်မြို့မှာလည်းပထမဆုံးပြန်တမ်းပြလိုက်ပါတယ်။အခုလိုထရူးချကြသတင်းတွေကိုမတ်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
နိုဝင်ဘာလ12ရက်နေ့ဟာဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းနေ့ဖြစ်ပါတယ်။ဒါကြောင့်အဲ့ဒီနေ့မှာကမ္ဘာတဝန်းကလူတွေဟာကမ္ဘာစံချိန်မှတ်တမ်းဝင်မှုအမျိုးစုံစူးစမ်းခဲ့ကြသလို True Jaja စံချိန်ချိုးသွားတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်။ဥပမာဒီပီရူးနိုင်ငံကခွေးဘလူးလေးအိုတိုးဆိုရင်လူအယောက်30ကလှိုင်ခေါင်းပုံမျိုးလှုပ်ထားတဲ့အောက်ကနေစကိတ်စီးပြီးဖြတ်သွားနိုင်တဲ့အတွက်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းဝင်ခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့ကအမျိုးသားတယောက်ကတော့6000မီတာတရာအမြန်ဆုံးပြေးနိုင်တဲ့အတွက်စံချိန်မှတ်တမ်းဝင်သွားပါတယ်။ခြေထောက်နှစ်ဖက်ကလက်နှစ်ဖက်ကသုံးပြီးပြေးရမှာ 15.1 စက္ကန့်နဲ့ပန်းဝင်ခဲ့တာပါ။တန်ရှင်းရေးလုပ်တာအဖြစ်လုပ်ခဲ့မှုတဲ့အီတိုဟာခြေလက်၄ဘက်လုံးကိုသုံးပြီးကျန်းတိုင်ရင်အခုလိုစံချိန်ချိုးဖို့အတွက်လေ့ကျင့်ခဲ့တာလို့ဆိုပါတယ်။အမေရိကန်ပြည်အောင်စုအဲရီဇိုနာပြည်နယ်ကဘတ်စကတ်ဘောအလှပြကစားတဲ့Harlem Globetrotters အသင်းကလည်းစံချိန်၃ခုချိုးသွားခဲ့ပါတယ်။မျက်လုံးကိုပိတ်ပြီးအဝေးဆုံးနေရာကဘတ်စကတ်ဘောကိုပြစ်သွင်းနိုင်တဲ့စံချိန်၊ဒူးထောက်ပြီးထိုင်ရဲ့အနေထားကနေဘတ်စကတ်ဘောကိုချင်းထဲဝင်အောင်ပြစ်နိုင်တဲ့စံချိန်နဲ့မျက်လုံးကိုပိတ်ပြီးအဝေးဆုံးနေရာကနေလက်ပြန်အနေထားနဲ့ပြစ်သွင်းတဲ့စံချိန်တို့ပဲဖြစ်ပါတယ်။နိုဝင်ဘာလ12ရက်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းနေ့မှာစံချိန်သစ်တွေတင်နိုင်ကြဖို့ကမ္ဘာတဝန်းကလူပေါင်း6သိန်းခွဲလောက်ကြိုးစားခဲ့ကြပါတယ်ရှင်။
ကမ္ဘာပထမဦးဆုံးတကူတော့ပြန်တန်းနိုင်မဲ့ဂျော့ဘိုအိတ်ဂျက်ပန်လို့ပြောရမယ်ပစ္စည်းကိုတီထွင်သူတွေကနယူးယောက်မြို့မှာစမ်းသပ်ပြန်ပြလိုက်ပါတယ်မြို့ထဲမှာကားတွေကျက်နေပြီဆိုရင်တော့အတော့ကိုအသုံးဝင်မဲ့ပစ္စည်းဖြစ်ပါတယ်အခုလက်ရှိစမ်းသပ်ထားတဲ့ JB9 ြန်တန်းရေးကြောဖို့အိတ်ဟာအချိန်10မိနစ်နဲ့10မိနစ်ကျော်ကြောင်ပြန်တန်းနိုင်ပါတယ်ဒီ JB9 ပြန်တန်းရေးကြောဖို့အိတ်ကိုမေမန်နဲ့ Nelson Tyler အဖွဲ့တို့က10မိနစ်ကြာပူးပေါင်းဆောင်ရွက်မှုတွေကနေထုတ်လုပ်နိုင်ခဲ့တာဖြစ်ပါတယ်ဒီအိတ်ဟာလွယ်လွယ်ကူကူကြောမှာလွယ်ပြီးတည်သွားနိုင်တယ်လို့ကားနောက်ခံမှာလည်းအလွယ်တကူထည့်ပြီးယူဆောင်သွားနိုင်ပါတယ်လက်ရှိစမ်းသပ်ခဲ့တဲ့ JB9 ပြန်တန်းရေးကြောဖို့အိတ်ကတော့ဓာတ်ဆီကိုအသုံးပြုတာဖြစ်ပြီးတော့အောက်ဖက်မှာဘန်ကာရီတက်ဆင်ထားတာဖြစ်ပါတယ်။စမ်းသပ်မောင်းနေကြတဲ့သူကလည်းကြောဖို့အိတ်အောက်ကနေဂျက်လီလိုမျိုးအကူငွေတွေထွက်မနေပဲမော်တော်ဆိုင်ကယ်လိုသွားကျင်တဲ့ဘက်ကိုရိမ့်လိုက်ုံနဲ့အလွယ်တကူထိန်းချုပ်နိုင်တယ်လို့ပြောသွားပါတယ်ခင်ဗျာ
ဂျပန်နိုင်ငံယိုကိုဟာမာမိုးလုံလေလုံအားကစားကွင်းကြီးတဲ့နိုဝင်ဘာလ17ရက်နေ့တုန်းကနီပွန်အားကစားသိပ်ပံတက္ကသိုလ်ကအကြောင်းသူအကြောင်းသားတွေရဲ့စီးကျက်ကြတဲ့လမ်းလျှောက်ညီညာတရုတ်ပြမှုတွေကိုကြည့်ဖို့အတွက်လူပေါင်း1000ကျော်လာရောက်ကြည့်ရှုခဲ့ကြပါတယ်။အားလုံးစုပေါင်းလှုပ်ရှားရတဲ့ဒီစီးကျက်ညီလမ်းလျှောက်မှုဟာ YouTube Internet စာမျက်နှာပေါ်မှာ2012ခုနှစ်ကတင်လိုက်တဲ့သူရဲ့ဗီဒီယိုနာမည်ကျော်ကြားသွားပြီးတဲ့နောက်လူကြိုက်များလာခဲ့တာပါ။နီပွန်အားကစားသိပ်ပံတက္ကသိုလ်ကတော့သူတို့အခုလိုစီးကျက်ညီလမ်းလျှောက်တာကို1966ခုနှစ်ကတည်းကလုပ်ခဲ့တာလို့ပြောဆိုလိုက်ပြီးသူတို့လမ်းလျှောက်ပုံတွေဟာစီးရပြတာနဲ့တူပေမဲ့လည်းဒီထက်ပိုတိကျပိုခက်ခဲတယ်လို့ပြောပါတယ်။ကျောင်းသူကျောင်းသား88ယောက်ပါဝင်တဲ့အဖွဲ့ဟာအခုလိုလမ်းလျှောက်ပြဖို့အတွက်6လကျော်လောက်လေ့ကျင့်ခဲ့ရတာပါ။အခုလိုစုပေါင်းပြီးညီညာညာလမ်းလျှောက်လေ့ကျင့်ရတဲ့အတွက်လူများကြားမှာဘယ်လိုပြုမှုရမယ်ဆိုတာသဘောပေါက်စေတယ်လို့ပညာလဲရတယ်လို့ပါဝင်လမ်းလျှောက်ကြသူကျောင်းသူကျောင်းသားအတော်များများကပြောကြပါရယ်။နီပိုအောက်စားသိပ်ပံတက္ကသိုလ်ဟာဆိုရင်နာမည်ကြီးအိုလံပစ်ရွှေတံဆိပ်ဆုရှင်တွေမွေးထုတ်ပေးခဲ့တယ်လို့ရှောင်းလင်းကွန်ဖူတိုင်းနဲ့ဇပန်ရိုးရာဘုံတီအကောက်ကိုလည်းနှစ်စဉ်တက်ဆက်ပေးနေတာဖြစ်ပါရယ်ရှင်။
ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOE ရဲ့တနင်္လာနေ့စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွက်မှာသတင်းအချင်းချုပ်ကိုရှားပေါင်ကကြီးညာပေးပါမယ်ခင်ဗျာ
။လူပေါင်း130ဦးသေဆုံးခဲ့ရတဲ့တောက်ကြာနေညာဖဲရစ်မြို့ပစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတန်တရာဖြစ်ခံရသူတဦးရဲ့ဓာတ်ပုံကိုပြင်သစ်ရဲတွေကထုတ်ဖော်ကြေညာလိုက်ပြီးဖြစ်ပါတယ်။သေဆုံးသူစီးရင်ထဲမှာဆေးရုံရောက်ပြီးမှသေဆုံးသွားသူ3ဦးလည်းပါဝင်ပါတယ်။တန်တရာဖြစ်ခံရသူတဦးဖြစ်တဲ့အသက်26နှစ်အရွယ်ရှိတဲ့ဆာလပ်အဒီစလမ်ဟာဘယ်လ်ဂျီယံနိုင်ငံဘရာဇီးလ်မြို့မှာမွေးဖွားသူဖြစ်ပါတယ်။ဒီ၈ရောက်မြောက်လို့ယူဆရတဲ့တန်တရာဖြစ်ခံရသူဟာအန္တရာယ်ရှိပြီးသူနဲ့ပတ်သက်တဲ့အချက်လက်တွေရှိရင်အာဏာပိုင်တွေကိုအကြောင်းကြားဖို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ပါကစ္စတန်စစ်တပ်အကြီးအကဲဘိုချုပ်ကြီးရာဟီလ်ရှရစ်ဟာလာမယ့်တနင်္လာနေ့ကျရင်အရေးပါတဲ့၅ရက်ကြာကြီးစဉ်ဖြစ်အမေရိကန်နိုင်ငံကိုအလဲပတ်လာရောက်မှာဖြစ်ပါတယ်။ကြီးစဉ်တွင်အမေရိကန်ထိပ်ပိုင်းအရာရှိတွေနဲ့တွေ့ဆုံရမှာအာဖဂန်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအတိအကျထားဆွေးနွေးမှာဖြစ်တယ်လို့ဒေသတွင်းအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလည်းဆွေးနွေးမယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ဘိုချုပ်ကြီးရှာရစ်ရဲ့ခီးစဉ်အတွင်းမှာအမေရိကန်စစ်တပ်အကြီးအကဲတွေနဲ့တွေ့ဆုံဖို့ရှိတယ်လို့ CIA ထောက်လှမ်းရေးအကြီးအကဲနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။နှစ်ဖက်စလုံးဟာလုံခြုံရေးနဲ့အကြမ်းဖက်မှုပူးပေါင်းတိုက်ဖျက်ရေးလုပ်ငန်းတွေကိုပြန်လည်သုံးသပ်ဖို့ရှိတယ်လို့လည်းယူဆရပါတယ်။ဘိုချုပ်ကြီးရာဟီရှာရစ်ဟာဒုသမ္မတဂျိုးဘိုင်ဒန်နိုင်ငံတိုင်းဝန်ကြီးဂျွန်ကယ်ရီနဲ့ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာတို့နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့အကြီးတန်းပါကစ္စတန်တာဝန်ရှိသူတဦးကပြောပါတယ်။
တရင်ချင်းချုပ်ကိုရှားပေါင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOE အမေရိကန်တန်မနက်ဖက်မြန်မာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်အားပေးခဲ့ကြတဲ့တော်တာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.